Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2014ခုနှစ်အောက်တိုဘာလ15ရက်နေ့ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းတိုမီတာ24 25 32 51နဲ့လိုင်းလံမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။တော်ရရှိများရှင်လန်းချမ်းမြေ့ကြပါစေရှင်ကျမသင်ကြီးထိုက်ပါ
မင်္ဂလာပါရှင်ကျမခင်ပြူထွေးပါလာမယ့်ဒီဇင်ဘာလကျရင်အီဘိုလာရောဂါကူးစက်ခံရသူဟာတစ်ပတ်ကို9000ကနေ1000အထိတိုးလာနိုင်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတိပေးလိုက်ပါတယ်ဟောင်ကောင်မှာလက်နက်မပါတဲ့ဆန္ဒပြသူတူကိုရဲတွေကလက်ထိတ်ခတ်ရိုက်နှက်နေတဲ့ဗီဒီယိုဖွေထွက်လာပြီးတဲ့နောက်လူခွင့်ရေးအဖွဲ့တွေကအာဏာပိုင်တွေကိုပြစ်တင်ရှုံချနေပါတယ်တခါတောင်မြောက်ကိုရီးယားနိုင်ငံအကြား3နှစ်ကျော်အတွင်းပထမဆုံးချိန်လုပ်တဲ့ဒီနေ့စစ်ဖက်ဆွေးနွေးပွဲကနေပြီးတော့ဖြစ်ထွန်းမှုတစ်ခုမှမရှိခဲ့ဘူးလို့တောင်ကိုရီးယားကပြောပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုညောင်ဝင်းအောင်နဲ့အတူပြောပြပါမယ်ရှင
်ကောင်းပါပြီရှင်ဖန်စီခံထားရတဲ့ဘဂတ်တကျောင်းသူမက်ဖြူနင်းချွေဒီကနေ့ပြန်လွတ်လာပါပြီ
ကျွန်တော်တို့ဒီတရုတ်အကျိုးစီးပွားထီရင်မိပွက်သွားမယ်ဆိုတဲ့ message ကိုဒုတိယပေးတာလားသူရတဲ့ဆက်ကတော့မြန်မာနိုင်ငံပညာရေးဥရေမူကျန်းကိုဘာကတာကပြတ်ပြတ်သားသားဆန့်
ဒါကတော့မဖြူနင်းထွေးရဲ့ရှေ့နေဥသိမ့်တန်ဦးပြောပြခဲ့တာပါအပြည့်စုံကိုမကြခင်မှာတင်ပြပေးပါမယ်ရှင်ဒီနောက်မှာတော့ကရင်လက်နက်ကိုင်အဖွဲ့တွေစုစည်းတဲ့အပေါ် KNU ကဆုံးဖြတ်ဖို့ရှိနေတယ်ဆိုတာနဲ့အရက်ဖက်လူအဖွဲ့စီရီဘာရီများညှိနှိုင်းနေကြလဲဆိုတဲ့အကြောင်းတွေနဲ့အတူထိတ်တန့်ရောက် IS Islamic စစ်သွေးကြတဲ့အရေးအီဘိုလာအရေးတွေကိုဒီညပိုင်းမှာတင်ပြပေးဖို့ရှိပါတယ်ရှင်။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုညာဝင်းအောင်တို့ကကြီးညာပေးကြပါအောင်ရှင်
။လာစမဲဒီဇင်ဘာလကျရင်အီဘိုလာရောဂါကူးစက်ခံရသူဟာတစ်ပတ်တစ်ပတ်ကို9000ကနေ1000အထိရှိလာနိုင်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတိပေးပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့လအတွင်းယောဂါနောက်ထပ်ဖြစ်ပွားမှုဟာတစ်ပတ်မှာ1000လောက်ရှိတယ်လို့ WHO လက်ထောက်ညွှန်ချုပ်ဒေါက်တာ Bruce Award ကမနေ့ကအင်္ဂါနေ့မှာသတင်းတောက်တွေကိုပြောဆိုလိုက်တာပါ။ဒီတော့တွင် Liberia ကူးတန်းသွားလာရေးဝန်ကြီးရဲ့ကားကိုမောင်းတဲ့သူဟာ Ebola ယောဂါနဲ့သေဆုံးသွားတဲ့သတင်းထွက်လာပြီးတဲ့နောက်ဝင်ကြီးအင်္ဂလာကက်ဆစ်ဘုရှ်ဟာလည်းသူ့ကိုယ်သူတခြားသူတွေနဲ့တီးခြားခွဲခြားပြီးတော့နေနေတဲ့အကြောင်းလိုင်ဘေးရီးယားအစိုးရသတင်းမှဖော်ပြပါရယ်။ဝင်ကြီးကက်ဆစ်ဘုရှ်ဟာအီဘိုလာကူးစက်မခံရသေးပေမဲ့လို့သူ့စိတ်နဲ့သူပဲဒီတီးခြားခွဲနေဖို့နဲ့အတွက်ဆုံးဖြတ်ခဲ့တာဖြစ်တယ်လို့သတင်းမှရေးသားထားပါရယ်။သူ့ရဲ့ယင်မောင်းအော်တိုဘာလ3ရက်နေ့နောက်ဆုံးအလုပ်လုပ်ခဲ့အချိန်ကလေးကစပြီးတော့ဝင်ကြီးနဲ့အဆက်အသွယ်မရှိခဲ့ဘူးလို့ဒီဝင်ကြီးဌာနကလည်းပြောပါရယ်။ယောဂါထပ်ပြီးတော့ကူးစက်မပြန့်ပွားနိုင်အောင်ဌာနချုပ်တစ်ခုလုံးကိုပိုးသက်ပြဖို့ကူးတန်းသွားလာရေးဝန်ကြီးဌာနကအစိုးရအရာရှိတွေကိုတောင်းဆိုထားပါတယ်။အနောက်အာဖရိကဒေသမှာလက်တလောဒီအီဘိုလာကြောင့်သေဆုံးသူဟာ4450ရှိနေပြီးတော့ယောဂါဖြစ်ပွားမှုပေါင်းကတော့8900ကျော်ရှိပါတယ်။အမေရိကန်ပြည်ထောင်စု Texas ပြည်နယ် Dallas မြို့မှာတော့အီဘိုလာယောဂါနဲ့သေဆုံးသွားခဲ့တဲ့ Luna Thomas Eric Duncan ကိုကူးတာပေးခဲ့တဲ့စစ်မှားရေးဝန်ထမ်းနောက်ထပ်တဦးယောဂါကူးစက်ခံရပါတယ်။ပထမကူးစက်ခံရတဲ့သူနာပြုနီနာဖန်းကတော့သူ့အခြေအနေကောင်းလာတဲ့အကြောင်းကိုမနေ့ကထုတ်ပြန်ပြောဆိုခဲ့ပါတယ်ရှင်။
IS Islam စစ်သွေးကြော်တွေနဲ့တိုက်ခိုက်နေတဲ့အီရတ်လူညုံရေးတပ်ဖွဲ့တွေကိုအကြံဉာဏ်နဲ့အကူအညီပေးဖို့ရောက်ရှိနေကြတဲ့ဩစတြေးလျတပ်ဖွဲ့ဝင်တွေကိုအီရတ်ဆိုရာကဥပဒေကြောင့်ရလိုအပ်တဲ့ကာကွယ်မှုမပေးသေးဘူးလို့ဩစတြေးလျဝန်ကြီးချုပ်တွန်နီအဘော့ကပြောကြပါတယ်။ဩစတြေးလျတပ်ဖွဲ့အထူးတပ်ဖွဲ့ဝင်200လောက်ဟာအီရတ်တဲကိုမဝင်နိုင်သေးပဲဖြစ်နေတာကြောင့်မကြောင်ရင်မှသဘောတူညီချက်ရနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းဝန်ကြီးချုပ်အဘော့ကဒီကနေ့ပြောပါတယ်။အမေရိကန်ဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့နဲ့ပူးပေါင်းပြီးအီရတ်နိုင်ငံတွင်းမှာရှိတဲ့အစ္စလမ်စစ်သွေးကြွတွေကိုဩစတြေးလျတိုက်လေယာဉ်6ဆင်းနဲ့ပြီးခဲ့တဲ့သတင်းပတ်အတွင်းလေကြောင်းကတိုက်ခိုက်ခဲ့ပါတယ်။ဒီတော့တွင်အီရတ်နိုင်ငံကလူနည်းစုအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေကိုစစ်သွေးကြွတွေကပြန်ပေးဆွဲအာရမပြုကျင့်တာတွေအပေါ်အာယုံစိုက်လုပ်ကြဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီကတောင်းဆိုလိုက်ပြီးဒီလိုရဟာစစ်သွေးကြွတွေရဲ့လူမဆန်တဲ့နမူနာဖြစ်ကြောင်းပြောကြပါတယ်။
ယူကရိန်းရှေ့ပိုင်းမှာငြင်းငြင်းကြီးပြန်လဲရရှိဖို့အတွက်ဖြစ်နိုင်ချေနည်းလမ်းတွေကိုရုရှားသမ္မတဗလာဒီမီယာပူတင်ကယူကရိန်းသမ္မတကိုဖုံးခေါ်ပြီးတော့ဆွေးနွေးခဲ့တယ်လို့ရုရှားအစိုးရကပြောပါရယ်။ဒီသတင်းပတ်နောက်ပိုင်းမီလန်မှာကျင်းပမယ်။နောက်တစ်ချိန်ဆွေးနွေးပွဲမတိုင်ခင်မှာအခုလိုဆွေးနွေးခဲ့တာလို့ဆိုပါရယ်။ယူကရိန်းသမ္မတပက်ထရိုပိုလိုရှန်ကိုကလည်းနှစ်နိုင်ငံနယ်စပ်တစ်လျှောက်ယူကရိန်းဆိုရတက်တွေနဲ့ရုရှားလိုလာတဲ့ခွဲထွက်ရေးသဘုံတွေအကြားပရိပကအရေးကိုဆွေးနွေးခဲ့တယ်လို့တစ်ချိန်တည်းမှာလည်းဒီနှစ်နိုင်ငံအကြားမှာအငင်းပွားနေတဲ့သဘာဝတန်ငွေပြဿနာကိုပါဆွေးနွေးခဲ့တာပါ။ဒီတော့တွင်အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကတော့ပြည်ထောင်နိုင်ငံပါရီမြို့မှာရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလာဗရော့ဖ်နဲ့တွေ့ဆုံဆွေးနွေးခဲ့ပြီးတဲ့နောက်ယူကရိန်းရှေ့ပိုင်းမှာရှိနေတဲ့နိုင်ငံသားတပ်ဖွဲ့တွေအလုံးပြန်လည်ဆုတ်ခွာဖို့မနေ့ကအင်္ဂါနေ့မှာတောင်းဆိုလိုက်ပါတယ်။ဒီနေ့ကြာသပတေးနဲ့တောက်ကြနေ့တွေမှာဥရောပနဲ့အာရှကခေါင်းဆောင်တွေတွေ့ဆုံကြမယ်။မီလန်ထိပ်သီးဆွေးနွေးပွဲမတိုင်ခင်ဒီသတင်းပတ်အစောပိုင်းမှာပဲ ရုရှားသမ္မတပူတင်ကတော့ဒီယူကရိန်းနယ်စပ်အနီးကရုရှားတပ်ဖွဲ့ 18,000 ကျော်ကိုပြန်လည်ရုပ်သိမ်းဖို့အမိန့်ထုတ်ခဲ့ပါတယ်။ယူကရိန်းခွဲတဲ့ရေးသပုံတွေကသူတို့ဘက်ကနေပြီးတော့ဒီရုရှားစစ်သားတွေကိုကူညီတိုက်ခိုက်ပေးနေတယ်လို့ပြောနေချိန်မှာပဲဒီရုရှားကတော့ယူကရိန်းနိုင်ငံထဲမှာသူ့စစ်သားတွေရှိမနေပါဘူးဆိုပြီးတော့အမြဲတမ်းညှင်းဆုံလာနေကြတာဖြစ်ပါတယ်ရှင်။
View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 9885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီနေ့ရေပုတ်ထူးနေညနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်။ဟောင်ကောင်မှာလက်နက်မပါတဲ့ဆန္ဒပြသူတဦးကိုလက်ထိတ်ခတ်ထားပြီးရဲတွေကရိုက်နှက်နေတာကိုရိုက်ကူးထားတဲ့ဗီဒီယိုထွက်လာခဲ့ပြီးတဲ့နောက်လူခွင့်ရေးအဖွဲ့တွေကအာဏာပိုင်တွေကိုပြစ်နှင်ရှုံချနေကြပါတယ်။အစိုးရရုံးချုပ်အနီးအဓိကကျတဲ့လမ်းမကြီးတစ်ခုမှာပိတ်ဆို့ထားတဲ့ဆန္ဒပြသူတွေကိုပုတ်ထူးနေမှာရဲတွေကရှင်းဖို့ကြိုးစားရင်းအဲ့ဒီဖြစ်ရဖြစ်တာပါ။အရဲဝင်လုံခြုံရေး6ယောက်ကလူမှုဖူလုံရေးဝန်ထမ်းတဦးကိုမှောင်နေတဲ့အဆောက်အဦတစ်ခုရဲ့ဝင်ပေါက်ရှိဆွဲခေါ်သွားပြီး4မိနစ်ကြာအချိန်ပေါင်းများစွာကန်ကြောက်ထိုးချိန်နေတာကိုရိုက်ကူးထားတဲ့ဒီဗီဒီယိုကိုဟောင်ကောင်ရုပ်သံလွှင့်သတင်းဌာန TVB ကထုတ်ပြန်ပြသပါဗျ။အဲ့ဒီဖြစ်မှာပါတဲ့လုံခြုံရေးတွေကိုတခြားတာဝန်ပြောင်းချထားပြီးတော့ဖြစ်ရကိုစုံစမ်းစစ်ဆေးနေတယ်လို့ဟောင်ကောင်လုံခြုံရေးအကြီးအကဲလိုင်ချွန်ခွတ်ကသတင်းတောက်တွေကိုပြောပါတယ်ရဲတပ်ဖွဲ့ကိုအနိုင်ရမပြုနိုင်တဲ့ထိန်းသိမ်းခံတအုပ်အပေါ်ရရဆက်ဆက်တိုက်ခိုက်တာလို့အပီပီဆိုင်ရာလူငင်းချမ်းသာခွင့်အဖွဲ့ Amnesty International ကပြောဆိုထားပြီးတော့ဖြစ်ရမှာပါဝင်တဲ့လုံခြုံရေးတွေကိုအရေးယူဖို့ကြေညာချက်ထုတ်ပြန်တောင်းဆိုထားပါတယ်။အာရှလူခွင့်ရေးကော်မရှင်ကလည်းဒီဖြစ်ရအပေါ်ထိတ်လန့်ကြေကွဲမိတယ်လို့ပြောပြီးတော့အဲ့ဒီလုံခြုံရေးတွေကိုဖမ်းဆီးပြီးဖြစ်နိုင်သမျှအမြန်ဆုံးဥပဒေအရစီရင်ဖို့တောင်းဆိုထားပါတယ်ရှင်
။တောင်မြောက်ကိုရီးယားနှစ်နိုင်ငံကြား3နှစ်ကျော်အတွင်းတမအောင်ဆုံးချိန်ဒီကနေ့လုပ်တဲ့စစ်ဘက်ဆိုင်ရာဆွေးနွေးပွဲကနေဖြစ်ထွန်းတိုးတက်မှုမရရှိခဲ့ဘူးလို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။မကြာသေးခင်ကနှစ်နိုင်ငံနယ်စပ်တစ်လျှောက်အပြန်အလှန်ဖြစ်ခဲ့ကြတဲ့ဖြစ်ရပ်နှစ်ခုနဲ့ပတ်သက်ပြီးဆွေးနွေးကြဖို့မြောက်ကိုရီးယားဘက်ကအဆိုပြုခဲ့တာပါ။မြောက်ကိုရီးယားစန့်ကျင်ရေးစာရွက်စာတမ်းတွေပါတဲ့မိုးပြံဘူးပေါင်းကိုတောက်ကြနေကမြောက်ကိုရီးယားဘက်ကပြစ်ချခဲ့ပြီးတဲ့နောက်နှစ်နိုင်ငံအပြန်အလှန်ပြစ်ခတ်မှုရှိခဲ့ပါတယ်။အဲ့ဒီနောက်အငင်းပွားနေတဲ့ပင်လယ်ဝါနယ်စပ်တစ်လျှောက်မှာနှစ်ဖက်ကင်းလက်ရည်တပ်တွေကြားသတိပေးပြစ်ခတ်ခဲ့ကြပါတယ်။တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံတို့ဟာသူ့ဘက်ကိုယ့်ဘက်ရေပိုင်နက်တွေမကျူးကျော်ကြဖို့အပြန်အလှန်ဆွဆွဲသတိပေးခဲ့ကြပါတယ်ခင်ဗျာ
။နိုင်ဂျီးရီးယားနိုင်ငံမှာအလဲတန်းကျောင်းသူအယောက်200ကျော်ကိုအစ္စလာမ်စွန့်ရောက်ဝါရီတွေကဖမ်းဆီးသွားတာ6လပြည့်သွားပါပြီ။ကျောင်းသူလေးတွေပြန်လည်လွတ်မြောက်လာဖို့တောင်းဆိုပြီးမြို့တော်အဘူဂျာကသမရဂုဒ်လက်ဂျိုနာသန်ရဲ့နေအိမ်စီကိုချိတက်ကြတဲ့ဆန္ဒပြသူတွေကိုနိုင်ဂျီးရီးယားရဲတပ်ဖွဲ့ကအင်္ဂါနေ့မှာပိတ်ဆို့တားဆီးပါတယ်။နိုင်ငံမြောက်ပိုင်းချီဘော့ရွာကအလဲတန်းကျောင်းကိုဧပြီလ14ရက်နေ့မှာဘိုကိုဟာရမ်အစ္စလာမ်အစွန့်ရောက်လက်နက်ကင်တွေကဝင်စီးပြီးတော့မိန်းကလေး290လောက်ကိုဖမ်းဆီးသွားခဲ့တာမှာအခုအချိန်ထိ200ကျော်အဖမ်းခံနိုင်ရဆဲဖြစ်ပါတယ်။ဆက်ပြီးတော့ဖမ်းထားတဲ့မိန်းကလေးတွေကိုလိန်ကျွန်းတွေအဖြစ်ရောင်းစားပြစ်မယ်လို့ဘိုကိုဟာရမ်ကောင်ဆောင်အဘူခါရှာခိုကနောက်ပိုင်းမှာချင်းချပြီးတော့ဖမ်းထားတဲ့သူတို့လူတွေကိုပြန်မလွတ်ပေးမချင်းမှာမိန်းကလေးငယ်တွေကိုလည်းပြန်မလွတ်ပေးဘူးလို့အခိုင်အမာပြောထားပါတယ်။အခင်းဖြစ်ရပေါ်မှာတုံ့ပြန်မှုနှေးကွေးတဲ့အပေါ်နဲ့ဒီစစ်သွေးကြွတွေရဲ့အကြမ်းဖက်မှုကိုနိုင်ဂျီးရီးယားစစ်တပ်ကနှိမ်နင်းနိုင်စွမ်းမရှိတဲ့အပေါ်မှာသမရဂျိုနာသန်ကိုပြည်တွင်းပြည်ပကဝေဖန်နေကြတာပါ။ဒီဖြစ်ရဟာအာဖရိကတိုက်ရဲ့ထိတ်တန့်စီးပွားရေးနိုင်ငံတစ်ခုဖြစ်တယ်လို့စွမ်းအင်ထုတ်လုပ်နိုင်တဲ့ထိတ်တန့်နိုင်ငံတစ်ခုလည်းဖြစ်တဲ့နိုင်ဂျီးရီးယားမှာလုံခြုံရေးဆိုင်ရာအကြီးအမားဆုံးချိန်ချမှုအဖြစ်မြင်ကြပါရဲ့ရှင်။
ကိုလံဘီယာနိုင်ငံကလင်ကွန်ကူးအဖွဲ့တစ်ခုကိုဝင်ရောက်စီးနှင်ရမှာအမေရိကန်ဒေါ်လာ1000နဲ့ရောင်းစားခံထားရတဲ့အသက်17နှစ်အရွယ်အမျိုးသမီးငယ်အပါအဝင်မိန်းကလေးအတော်များများကိုကယ်တင်နိုင်ခဲ့ပါတယ်။ကိုလံဘီယာနဲ့အမေရိကန်အစိုးရတို့ပူးတွဲပြီးမြို့သုံးမြို့မှာစနေနေ့ကပြုလုပ်တဲ့စစ်ဆင်ရေးအတွင်းအသက်မပြည့်သေးတဲ့မိန်းကလေးငယ်55ယောက်ကိုကယ်တင်နိုင်ခဲ့ပြီးလူ12ဦးကိုဖမ်းဆီးခဲ့ကြောင်းအမေရိကန်လူဝင်မှုကြီးကြပ်ရေးနဲ့အကောက်ခွန်ဌာနအရာရှိတွေကပြောပါတယ်။အသက်မပြည့်သေးသူတွေကိုလူမောင်းကိုကူးမှုပြည်သူစာလှုပ်ခိုင်းမှုစတဲ့ဆွဆွဲချက်တွေနဲ့ကိုလံဘီယာနိုင်ငံသား12ဦးကိုဖမ်းဆီးခဲ့ပါတယ်။နောက်တူဦးကတော့ဘယ်နိုင်ငံသားမှမသိရသေးပါဘူး။အဖမ်းခံရသူတွေထဲမှာအလှပြိုင်ပွဲအတွက်ဆိုပြီးမိန်းကလေးတွေစုဆောင်းရောင်းစားနေတဲ့ Model Agency တစ်ခုကိုဦးစီးနေသူလှရင်ကြီးမဲ့တူလည်းပါဝင်ပါတယ်။သူတို့ဟာပြစ်မှုတင်ရှားရင်ထောင်ဒဏ်အနှစ်20တိကြားခံရဖွယ်ရှိပါတယ်။
မက္ကစီကိုနိုင်ငံမှာအစုလိုက်ပြုံလိုက်မြေမြုပ်ထားတဲ့အလောင်းတွေဟာပျောက်ဆုံးနေတဲ့ကျောင်းသားတွေမဟုတ်ဘူးဆိုတာ DNA မျိုးရိုးဗီဇာခွဲခြားဆန့်သက်ပြီးတွေ့ရတယ်လို့အာဏာပိုင်တွေကကြေညာလိုက်တဲ့အတွက်ကျောင်းသား43ယောက်ပျောက်ဆုံးနေတဲ့ကိစ္စပို့ပြီးတော့ရှုပ်ထွေးလာနေပါတယ်ရှင
်။
စ်တပ်ရောက်သတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုညံဝင်းအောင်တို့ကြီးညာပေးခဲ့တာပါရှင်။ခုကတော့သတင်းဆောင်မတွေကိုနားဆင်ကြရအောင်ပါ။စက်တင်ဘာလထဲမှာဖမ်းဆီးခံရပြီးမုံရွာထောက်မှာချုပ်နှောင်ခံထားရတဲ့ဘာကတာများအဖွဲ့ချုပ်ဝင်မက်ဖြူနှင်းထွေးကိုရင်းမပင်ခရိုင်တရားရုံးကဒီကနေ့မှပြန်လွှတ်ပေးလိုက်ပါတယ်။တရလိုဖြစ်တဲ့မြမစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်ဘက်ကအကြောင်းပြချက်၄ချက်နဲ့အမှုကိုပြန်ရုပ်သိမ်းသွားတာကြောင့်အခုလိုလွတ်လာတာဖြစ်ပါတယ်။အကြောင်းစုံကိုကိုညံဝင်းအောင်ကတင်ပြပေးပါမယ်ရှင်။
မဖြူနှင်းထွေးအမှုကိုဆက်လက်စစ်ဆေးဖို့ရင်းမပင်တရားရုံးကိုဒီကနေ့ရုံးထုတ်လာတာဖြစ်ပြီးနေ့လယ်2နာရီခွဲလောက်မှာသူ့ကိုပြန်လွှတ်ပေးလိုက်တာဖြစ်တယ်လို့အကျိုးဆောင်ရှိနေဦးသိန်းသန်းဦးက VOA ကိုပြောပါတယ
်ရင်းမပင်ခံတရားရုံးမှာနေ့လယ်2နာရီခွဲကတရားလိုပြုလုပ်တဲ့ဥပိုင်ကုမ္ပဏီကဦးလစိန်ကကျွန်တော်တို့အကြောင်းပြချက်၄ရက်နဲ့အမှုကိုပြည်မှုဆိုင်ရာကျင့်သုံးမှုတွေပုံမှန်494ကာဂျီရရုပ်သိမ်းမှုပြုဖို့ရှောက်ထားပါတယ်နံပါတ်၁ကတော့ဒေယုမြန်မာကတကယ်ကြည့်ကြည့်ဘူးမဖြစ်တော့ဖြစ်နေနေရတယ်ပေါ့နော်ဒုတိယတစ်ချက်ကကျွန်တော်တို့သခိုင်းတိုင်းဒေသကြီးအစိုးရဘက်ကလူလူနဲ့တွေ့ဆုံညီနိုင်ရမှာဒီကရဂရီကိုလေးစားနိုင်တာလေနော်တတိယတစ်ချက်ကတော့ဒီမဖြူနင်းတွေကနော်ငယ်ရွယ်သူဒုတိယနဲ့တက္ကသိုလ်ကျောင်းသူကလေးဖြစ်တဲ့တစ်ချက်ပေါ့နော်သတုဒ္ဓချက်ကတော့ဒေသကရာရွာသား၅ခုကိုအမှုရုပ်သိမ်းပေးပြီးသားဖြစ်တဲ့အတွက်ကြောင့်မို့လို့ဒီမှုရုပ်သိမ်းဝင်ပြုပါလို့ရှောက်ထားတာဖြစ်ပါတယ်အဲ့ဒီရှောက်ထားချက်ကိုတရားစွဲဖွဲ့စည်းဖြစ်တဲ့အမြဲတမ်းရတဲ့ဖွဲ့နဲ့သခိုင်းတိုင်းဥပဒေချုပ်ရုံးကကန့်ကွက်မှုရှိတဲ့တောက်ခံတဲ့အတွက်ကြောင့်မို့လို့မဖြူနှင်းထွေးကိုတရားရုံးရှိမှစွဲချက်မတင်တဲ့ရည်ရှင်ထုတ်ပြလိုက်ပါတယ
်မဖြူနှင်းထွေးပြန်လည်လွတ်မြောက်လာတာနဲ့ပတ်သက်လို့မုံရွာဘဂတများအဖွဲ့ဝင်ကိုအာကာကအခုလိုမှတ်ချက်ပေးပါတယ
်အခုလိုဖြူနှင်းထွေးလွတ်မြောက်တဲ့အကြောင်းကျွန်တော်တို့ရဲဘော်တွေအကုန်လုံးရောဝမ်းသာတာပေါ့ဝမ်းသာတယ်ဆိုရတဲ့သူ့အတွက်လည်းဟိုအကုန်လည်းကုန်ယူပါတယ်ဒုတိယ channel အနေနဲ့ဖြူနှင်းထွေးကိုတပီးဝမ်းပေါင်းတယောက်ကိုခန်းနေဆိုပြီးတော့တရားစွဲရပေးကြမှာကာကမင်းကလေးတယောက်အနေနဲ့ယူနေမယ်စဉ်းစားခြင်းမျိုးသားနှစ်ယောက်ကိုပြန်ပြီးဆွဲရတယ်ဆိုတာဘလို့မှမဖြစ်နိုင်တဲ့ကိစ္စပါနော
်လေဘရောင်းတောင်ကျင်းနီစီမံကိန်းကိုဥပိုင်ကုမ္ပဏီနဲ့အတူတွဲလုပ်နေတဲ့တရုတ်ပိုင်ဝမ်ပေါင်းကုမ္ပဏီရဲ့တရုတ်လူသမား2ဦးကိုပြန်ပြီးဆွဲတပ်ဖြတ်ရန်ကြံစီမှုပုံမှန်364-368တွင်နဲ့စာလင်ကြီးရဲစခန်းကဆွဆွဲအမှုဖွင့်ခဲ့ပြီးမတ်ဖြူနှင်းထွေးကိုမုံရွာအကျဉ်းထောင်မှာဖမ်းဆီးခဲ့ပါတယ်တရုတ်လူသမား2ဦးကိုခိတတားစီကိတ်မှာပါဝင်နေဆိုပြီးအခြားဒေသခံရွာသား9ဦးကိုမေလထဲမှာဖမ်းခဲ့ပေမဲ့အခင်းဖြစ်ပြီးချိန်ကလေးက JAB တရားမဆွဲခဲ့ပါဘူး။မတ်ဖြူနှင်းထွေးကိုတော့အခင်းဖြစ်ပြီး9လလောက်အကြာမှာဖမ်းဆီးခဲ့ပါတယ်။သူ့အမှုအတွက်တရုတ်လူသက်သေတွေကိုယုံကြည်9ချိန်စစ်ဆေးပြီးတဲ့နောက်ဒီကနေ့မှပြန်လွှတ်ပေးလိုက်ပါတယ်။ပြန်လည်လွတ်မြောက်လာတဲ့မတ်ဖြူနှင်းထွေးဘာတွေဆက်လုပ်သွားမလဲဆိုတာနဲ့ပတ်သက်ပြီးဘာကတာဘူကော်မတီဝင်ကိုမင်းသွေးတက်ကအခုလိုပြောပါတယ
်ကျွာတော့ဒီမိခင်ဖွဲ့စည်းဘာကတာနဲ့လက်တွဲပြီးတော့သူပြည်ညာရေးကိစ္စတွေဘာကတာရဲ့ရေးကိစ္စတွေမှာလည်းလှုပ်သွားမယ်တဲ့နောက်တခြားတစ်ဖက်ကလည်းဒီလက်ဘရောင်းဒေတာမှာစီမံကိန်းကြောင့်ဒုက္ခရောက်နေဒီသားဆိုင်ဇာတူရသားတွေရဲ့အခက်အခဲကိုလည်းသူတက်တန်းနိုင်လောက်ကူညီသွားမယ်လို့ပြောပါတယ
်မတ်ဖြူနေတွေအမှုဟာအာနာဘိန်နေဘက်ကဆူဆွဲသလိုမဟုတ်ပဲနောက်ွယ်ကအကြောင်းတွေရှိနိုင်တယ်လို့ရှင်းနေဦးသိန်းသန်းဦးကသုံးသပ်ပါတယ
်ကျွန်တော်ယူဆချက်နှစ်ချက်ရှိရပါတယ်ပြည့်ချက်ကတော့ကျွန်တော်တို့ဒီတရုတ်အကျိုးစီးပွားကြည့်ရင်ဝိပတ်သွားမယ်ဆိုတဲ့ message ကိုလူလူကိုပေးတာလားဒုတိယတစ်ချက်ကတော့မြန်မာနိုင်ငံပညာရေးဥပဒေမူကြမ်းကိုဘာကတာကပြတ်ပြတ်သားသားဆန့်ကျင်နေတဲ့အတွက်အဲ့ဒီအတွက်စိန်ခေါ်ချင်တာလားလို့ကျွန်တော်ယူဆခဲ့ပါတယ်ဒါပေမဲ့ခုသူပြီးခဲ့တဲ့တတိစရိညီမျိုးတဲ့အချိန်မှာဥချော်တောင်းကိုပြန်လည်ဆင်မေးတော့သူဖြေတာကတော့တကယ်လို့ကတရားရုံးဆွဲတင်တဲ့22/5/2014နေ့ကမတ်ဖြူနင်းထွေးတာအိနေပါရှိရသူ့ကိုလည်းခါလဲယူသိမ်းပေးပါမယ်လို့ပြောခဲ့တာပေါ့နော်အဲ့ဒါကြီးအခုဒီမှာဒါကြည့်လိုက်တဲ့အခါကျတော့အဲ့ဒီအချက်တွေနဲ့လည်းဆန့်ကျင်သွားပြီလို့ပြောလို့ရတယ်ပေါ့ဒီလိုကျဘူးပုံမှာ364ကတတ်ခံဖို့အတွက်ခေါ်သွားတဲ့သဘောပေါ့ဗျာနောက်368ကတော့ပြန်ပေးပေါ့ဗျာခေါ်သွားတယ်ဆိုတဲ့စွပ်စွဲချက်ခင်ရပါအဲ့ဒီဒီလိုကျဥပဒေပုံမှာ364နဲ့368ကတော့မဖြူနှင်းထွေးပုံမှာဆွဲထားတဲ့တတိထွက်ချက်တွေကလုံးဝညီဆုံးခြင်းမရှိပါဘူ
းမဖြူနှင်းထွေးကိုဖမ်းဆီးချိန်ကလေးကလူအခွင့်အရေးအဖွဲ့တွေကပြစ်တင်ဝေဖန်ပြီးပြန်လွှတ်ပေးဖို့ဆန္ဒပြတောင်းဆိုတာတွေလည်းမကြာခဏရှိရပါတယ်ခင်ဗျာ
ကိုညာဝင်းအောင်စူးစီးတင်ပြပေးခဲ့တာပါအခုကတော့ကရင်လက်နက်ကင်တပ်ဖွဲ့တွေစူးစီးထားတဲ့အပေါ်မှာကွဲလွဲမှုတွေကိုဘယ်လိုညှိကြမလဲဆိုတာကိုကြည့်ကြရအောင်ပါရှင်ကရင်လက်နက်ကင်အဖွဲ့၄ဖွဲ့ဟာ KAF ကော်တူးလေးတပ်မတော်အဖြစ်စူးစီးတာနဲ့ပတ်သက်လို့ကရင်လက်နက်ကင်တပ်ဖွဲ့တွေကြားမှာအမြင့်ကွဲလွဲမှုတွေဖြစ်နေပါတယ်ကရင်အမျိုးသားအစည်းအရုံး KNU ကတော့ဒီကွဲလွဲချက်တွေကိုမကြခင်ကျင့်ပမဲ့ဗဟိုကော်မတီအစည်းအဝေးမှာဆုံးဖြတ်ဖို့လည်းရှိနေပါတယ်။ဒီအကြောင်းကိုတော့ထိုင်းချေဆိုင် VOA သတင်းတောင်းမအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ကရင်အမျိုးသားအစည်းအရုံး KNU အတွင်းမှာခေါင်းဆောင်များအချင်းချင်းကြားအမြင်သဘောထားကွဲလွဲမှုတွေဖြစ်နေတာကတော့15ချိန်မြောက်ကွန်ကရစ်အပြီးမှာကလေးကဖြစ်ပါတယ်။ data mu re shi la da ga ro tai yin da let nat kai tat paung su UNFC a phwe win a phit ka ni nout thwet ye ma nout thwet ye kaisa ma boho u saung committee win ni cha ma a myin ma tu mu re sa phit la da ba October la 13 yet ni ga su zi lai de ကရင်တိုင်းရင်းသားလက်နက်ကိုင်လေးဘွဲကိုကော်တူးလေတက်မတော်ဖြစ်စူးစီးလိုက်တဲ့အခါမှာကရင်မျိုးသားအစည်းအုံးရဲ့တပ်ပိုင်းဆိုင်ရာခေါင်းဆောင်နှစ်ဦးကဦးဆောင်လိုက်တာဖြစ်ပါတယ်။ဒီအတွက်ကာကွယ်ရေးဌာနကသဘောမတူအမြင်ကွဲလဲတဲ့ကြေညာချက်ကိုအောက်တိုဘာလ14ရက်နေ့မှာထုတ်ပြန်ခဲ့ပါတယ်။ကွဲလွဲနေတဲ့အမြင်နေနဲ့ပတ်သက်လို့လာမယ့်အောက်တိုဘာလ23ရက်နေ့အရေးပေါ်ဘိုးကော်မတီအစည်းအဝေးမှာဆုံးဖြတ်မယ်ဆိုပြီး KNU တွဲဖက်အတွင်းမှုနှင့်ဖလိုမန်းမန်းကဆိုပါတယ်။
ကျွန်တော်တို့တကယ်လာမယ်အနည်းဆုံးပါเนาะကျွန်တော်တို့ဒီအရေးပေါ်ဘူကော်မတီစီဝေးဒီလမကုန်ရင်မှာအရှင်းပါဖို့ရှိပါတယ်အခုထုတ်ပြန်ကြေညာချက်နဲ့သဘောပြင်လက်မှတ်မှာလည်းတို့ဒီစောပေါ့ကြီးလည်းမူကြီးကျုပ်ကန်ဆင်းလို့လားအခြေတူကြတာကိုကြည့်ချင်းရပြည့်ကျွန်တော်တို့ကပြင်းယူကြည့်မျိုးသားအစည်းအရုံးရဲ့နိုင်ငံရေးဥဆောင်မှုအောက်ပါပဲသွားမယ်ဆိုတော့ကျွန်တော်တိကျကြပြောလို့ရပါတယ်ဒါတွေကိုကျွန်တော်တို့ဒီတကယ်လက်နဲ့ကန်ကမ္ဘောဒီးယားကလည်းပေါင်းစည်းရေးနဲ့ပတ်သက်ပြီးတော့မှကျွန်တော်တစုံတရာသဘောတူညီမှုရထားပြီးသားဖြစ်တဲ့ပုံမှာတော့ဒီကဲခိုင်မာအောင်ကျွန်တော်တို့ဆက်လက်ပြီးတော့မှပြည်ကျချာညှိနှိုင်းဖို့ကလာမယ့်ရေးပေါ်ပုံကော်မတီမှာဆောင်ရွက်မှဖြစ်ပါတယ
်အခုလိုမျိုးကရင်တပ်ဖွဲ့တွေကော်တူးလေတက်မတော်အဖြစ်ဖွဲ့စည်းလိုက်တဲ့အပေါ်မွန်ပီသက်ပါတီရဲ့ခေါင်းဆောင်လည်းဖြစ်ညှို့ညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့တာဝန်ရှိသူလည်းဖြစ်တဲ့ဦးနိုင်ဟန်သာကတော့အကောင်းဘက်ကရှုမြင်ပါတယ်
သူညီညွတ်ကြတယ်ဆိုတာတော့ကောင်းပါတယ်။တခြားသူတို့အစိမ်းမှာပြဿနာတွေပါတယ်ကတော့အင်္ဂရိုလည်းဝင်မဆက်ရှင်မှုဝင်တယ်မပြောချင်ဘူး။ဒါပေမဲ့သူညီညွတ်တာကတော့ကောင်းပါတယ်လို့အင်္ဂရိုယူလို့ရသဘောတော့ပြောချင်တယ်။ဒီနေ့အနေထားမှာကျွန်တော်တို့ကတော့ကရင်အတွင်းမှာစူးစီးနိုင်တယ်လည်းကောင်းတယ်။တိုင်းသားအားလုံးအနေနဲ့စူးစီးနိုင်ရင်ပိုတော့ကောင်းနေတယ်။
ကရင်လူလူတွေကတော့ကရင်နယ်ကြားဆောင်တပ်တွေအပါအဝင်ကရင်လက်နက်ကိုင်တပ်တွေကိုညှိညွတ်ဖို့အတွက်တရားဝင်တောင်းဆိုစာပို့ထားခဲ့တာပါ18နှစ်ကြာကရင်လက်နက်ကိုင်တပ်ဖွဲ့တွေအချင်းချင်းအပြန်အလှန်တိုက်ခိုက်မှုတွေကြောင့်မိဘမဲ့ဖြစ်ရသူတွေမုတ်ဆိုးမဖြစ်ရသူတွေဒုက္ခိတဖြစ်ရသူတွေဒုက္ခသည်ဖြစ်ရွှေ့ပြောင်းနေထိုင်ရတာတွေဖြစ်လာရကြောင်းပြည်သူတွေရဲ့ဒုက္ခတွေဟာကရင်ခေါင်းဆောင်တွေရဲ့မညီညွတ်မှုရဲ့အနိဋ္ဌာယုံအဖြစ်ကရင်လူထုကပြောဆိုထားတာပါ။ဒါအပြင်ကရင်ဒေသတွေမှာခံစားနေရတဲ့ဒုက္ခတွေအတွက်ပြီးခဲ့တဲ့မေလတုန်းကလည်းဖုန်ကြီးကျောင်း24ကျောင်းကတန်ဃာတွေနဲ့ဒေသခံအင်အားတစ်ထောင်ကျော်တို့ဟာညှိညွတ်ရေးလုပ်ဖို့အတွက်မြစ်တာရက်ခံခဲ့တာဖြစ်ပါတယ်။နောက်ပိုင်းမှာတော့ကရင်တပ်တွေအချင်းချင်းစုစည်းဖို့အတွက်ကော်မတီဖွဲ့ခဲ့ကြပါတယ်။ဒီလိုကရင်တပ်တွေစုစည်းဖို့အတွက်ဖြစ်လာချိန်မှာပဲKNU အတွင်းမှာတော့သဘောထားအမြင်မတူတဲ့ဘိုဟိုကော်မတီဆုံးဖြတ်ချက်မဟုတ်တဲ့ကြေညာချက်တွေထွက်လာတာမျိုးတွေတပ်ပေါင်းစုတွေမှာပြောဆိုလာတာတွေမီဒီယာတွေမှာပြောဆိုလာတာတွေရှိလာပါတယ်ဒီအတွက်ဘိုဟိုဥဆောင်ကော်မတီဝင်တွေရဲ့အမြင်ကွဲလွဲစွာပြောဆိုမှုတွေကိုထိန်းချုပ်နိုင်ဖို့အတွက်အရေးပေါ်ဘိုဟိုကော်မတီအစည်းအဝေးမှာပဲဆုံးဖြတ်နိုင်လိမ့်မယ်ဆိုပြီး KNU ဘိုဟိုခေါင်းဆောင်တချို့ကတော့ဆိုပါတယ်ကရင်တပ်ဖွဲ့တွေအချင်းချင်းကော်တူးလေတက်မတော်အဖြစ်စူးစီးလိုက်တာဟာမကြသေးခင်ကဖြစ်ပျက်ခဲ့တဲ့ကရင်ပြည်နယ်အတွင်းကပဋိပက္ခတွေကြောင့်လဲမြ мян ဆန်ဆန်ဖွဲ့စည်းလိုက်တာလို့ပြောကြသူတွေရှိကြပါတယ်။ကချင်ရှမ်းကရင်ပြည်နယ်အတွင်းကတိုက်ပွဲတွေပြင်းထန်နေတဲ့အတွက်မြန်မာစစ်တပ်ရဲ့ထိုးစစ်တွေကိုရပ်တန့်ဖို့အောက်တိုဘာလ15ရက်နေ့မှာတော့ UNFC ကလည်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်ရှင်။
တိုင်းချေဆိုင် VOE သတင်းထောက်မအေးအေးမာရဲ့သတင်းဖိပို့ချက်ပါရှင်။အခုကတော့မြန်မာပြုပြင်ပြောင်းလဲရေးနဲ့ပတ်သက်ပြီးအရက်ဖက်အဖွဲ့အစည်းတွေပြုလုပ်တဲ့ဆွေးနွေးပွဲအကြောင်းကိုပြောပြပေးချင်ပါတယ်။မြန်မာနိုင်ငံရဲ့အပြောင်းလဲအခြေအနေတွေနဲ့ပတ်သက်လို့လူမှုအခြေပြုအရက်ဖက်အဖွဲ့အစည်းတွေရဲ့နှီးနှောဖလှယ်ပွဲဒုတိယနေ့မှာတော့လက်ရှိမြန်မာနိုင်ငံရဲ့အပြောင်းလဲမှာကြုံနေရတဲ့ချင်းချောက်မှုတွေကိုစမ်းစစ်သုံးသပ်ခဲ့ကြပါတယ်။ဒီအခြေအနေတွေကိုသုံးသပ်ပြီးအရက်ဖက်အဖွဲ့အစည်းတွေအနေနဲ့ဘလို့ပူပေါင်းဆောင်ရွက်ကြမလဲဆိုတာကိုဆက်ပြီးတော့တိုင်ပင်ဆွေးနွေးကြမယ်လို့ဆိုပါတယ်။စုံစမ်းပြင်းပြထားတဲ့ကိုသားညုံကပြောပြပေးပါမယ်ရှင်
။မြန်မာနိုင်ငံအနှံ့ကရက်ဖက်လူအဖွဲ့စည်းတရားကျော်စုဝေးပြီးတော့ပြုလုပ်တဲ့ရက်ဖက်ဖွဲ့စည်းတွေရဲ့ပထမဆုံးကြိမ်နှီးနှောဖလှယ်ပွဲဒုတိယနေ့ကျင်းပရမှာလက်ရှိမြန်မာနိုင်ငံရဲ့အခြေအနေရှေ့တက်နိုင်ဖို့အတွက်ချင်းချောက်မှုတွေကြုံနေရပြီဆိုပြီးတော့သုံးသပ်ခဲ့ကြတာပါ။ဒီကနေ့ဆွေးနွေးပွဲနဲ့ပတ်သက်လို့ရောဒီရလဒ်တွေအပေါ်မှာဘယ်လိုမျိုးဆောင်ရွက်မလဲဆိုတာကိုပါဒီပွဲကိုဥဆောင်ကျင်းပသူတူဦးဖြစ်တဲ့ Equality မြန်မာရဲ့ညွှန်ကြားမှုကိုအောင်မျိုးမင်းကိုမေးကြည့်ပါရစေ
။ကျွန်တော်တို့လက်ရှိဖြစ်ပြနေတဲ့အကြောင်းအရာတွေဟာအမှန်ဖြစ်ရဖြစ်စဉ်အခြေအနေမျိုးတွေကြုံလွန်ပြီးတော့တကယ်ကိုအန္တရာယ်ပြုလုပ်တဲ့အခြေအနေမျိုးတွေကျွန်တော်တို့ကြုံတွေ့နေရတယ်ဆိုတော့သုံးသက်ချက်လေးထွက်လာပါတယ်။ဒီမှာကျွန်တော်တို့ပြောရမယ်ဆိုလို့ရှိရင်လေအမီတိစဲမှုတွေကျွန်တော်တို့ဆက်လက်ရှိနေတော့နေငင်းငင်းသာစီပံနဲ့လေဆန္ဒပြခွင့်မှု အခြေအနေကြောင့်ဖန်ဆင်းမှုတွေဆက်လက်ရှိနေရုံနဲ့မုံတီးမှုအခြေခံသောလုံဆောင်မှုတွေဖော်ပြမှုတွေဆက်လက်ရှိနေရုံနဲ့အခြေအနေတွေကကွဲနိုင်တဲ့အနေအထားမျိုးရှိနေတဲ့ဆိုတဲ့အခြေအနေတို့ပါပဲ
။နောက်တစ်ချက်ကတော့ဒီ CSO တွေအခုလုပ်တဲ့ဆွေးနွေးပွဲကိုအစိုးရအာဏာပိုင်တွေဘက်ကကိုတက်ရောက်တာရှိပါလားဒါမှမဟုတ်ဒီဘက်ကရောအစိုးရအာဏာပိုင်တွေကိုဖိတ်ကြားတာရှိပါလား
ကျွန်တော်တို့ကအစိုးရအာဏာပိုင်တွေလည်းမဖိတ်ကြားပါဘူး။ဘာဖြစ်လို့လဲဆိုလို့ရှိရင်တော့လူထုစီတူအဖွဲ့အစည်းတွေလွတ်လပ်လပ်ပြောနိုင်ပြီးတော့တင်ပြနိုင်တဲ့အနေအထားပါလေ။ဒါပေမဲ့ကျွန်တော်တို့ဒီကနေဆွေးနွေးလို့ထွက်ပေါ်လာတဲ့အကြောင်းအရာတွေကိုတော့အစိုးရတွေမှရှိတဲ့ဌာနဆိုင်ရာအသီးသီးရောတာဝန်ရှိတဲ့သူတွေအားလုံးသိဖို့အတွက်ကျွန်တော်တို့ထောက်ပြန်ပြညာမှဖြစ်ပါလေ
။ဒီပွဲတွင်မှတယောက်ဆွေးနွေးခဲ့သူတူဖြစ်တဲ့မြမရေလီလာသုံးသက်သူဒေါက်တာရေမျိုးသိန်းကအခုချိန်မှာဒီရက်ဖက်ဖွဲ့စည်းတွေရဲ့အခမ်းကဏ္ဍကရေးပါလာပြီးတော့အခုလိုသူတို့တွေစူးစီးဆောင်ရွက်မှုကြောင့်ရလက်ကောင်းတွေထွက်လိမ့်မယ်လို့မျှော်လင့်ပါ
လက်ရှိအချိန်မှာရက်ဖက်အဖွဲ့အစည်းတွေကမြန်မာနိုင်ငံထဲမှာပေါ့လေအတိုင်းအတာတစ်ခုထိနေရာရလာတာကိုတွေ့ရတယ်။အဲအောက်ခြေပြည်သူလူထုရဲ့ဘဝကိုလည်းပဲပုံထိဆက်ပြီးတော့ပေါ်ပြလာနိုင်တဲ့အနေအထားတွေကိုတွေ့ရတယ်။ကျွန်တော်ကအဲ့ဒါကြောင့်မလို့ရက်ဖက်လူမှုဖွဲ့စည်းတွေကိုသရုတ်ထမှန်ထိုင်လို့တော့မှအဲကျွန်တော်ကသတ်မှတ်တဲ့အပိုင်းတွေရှိလာတယ်ပေါ့လေ။နောက်လက်ရှိဖြစ်နေတဲ့နိုင်ငံရေးစီးပွားရေးလူမှုရေးဒီပြဿနာတွေကိုဘယ်လိုဝိုင်းဝန်းပံ့ပိုးပြီးတော့စုပေါင်းဆောင်ရွက်ကြမလဲဆိုတဲ့အချက်ပေါ်မှာအခြေခံပြီးတော့ဒီဖိုရမ်ကိုလုပ်တယ်လို့ကျွန်တော်ကသဘောပေါက်တယ်။နောက်လဒီသမ္မတအိုဘားမားမြန်မာနိုင်ငံကိုလာမဲ့နော်ခီးစင်မတိုင်ခင်မှာဒီမြန်မာနိုင်ငံထဲမှာရှိနေတဲ့နော်ဒီမိုကရေစီအပြောင်းအလဲနဲ့ပတ်သက်တဲ့ issue တွေကို raise လုပ်ဖို့လဲပေါ်ထုတ်ဖို့လဲဥတည်တယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်ဗျ။
မြန်မာနိုင်ငံရဲ့အပြောင်းလဲဖြစ်စဉ်ပေါ်မှာသုံးသက်တဲ့ဒီနှီးနှောဖလှယ်ပွဲကိုအောက်တိုဘာလ14ရက်နေ့ကနေပြီးတော့အောက်တိုဘာလ16ရက်နေ့ထိရန်ကုန်မြို့မြန်ကုန်းမြို့နယ်ခွဲကျန်ဒီမြန်မာနိုင်ငံခရစ်ယာန်မြတ်မြတ်များမိသဟာရခမ်းမမှာကျင်းပနေတာဖြစ်ပါတယ်ခင်ဗျာ
။ခုမြန်မာပြည်ပြင်ပြောင်းလဲရေးချင်းချောက်မှုတွေနဲ့ပတ်သက်ပြီးတော့ရက်ဖက်အဖွဲ့အစည်းတွေရဲ့ဆွေးနွေးဖြေရှာနေတဲ့အကြောင်းကိုတော့ကုသညွန့်ဦးစူးစီးတင်ပြပေးခဲ့တာပါရှင်။အခုကတော့နိုင်ငံတကာသတင်းဆောင်မတွေကိုအလှည့်ပေးခြင်းပါတယ်။ ISIS စစ်သွေးကြွတွေနဲ့အီဘိုလာရောဂါဟာကမ္ဘာပေါ်မှာလက်ရှိရင်ဆိုင်နေရတဲ့ဆိုးဝါးတဲ့ပြဿနာတွေအဖြစ်အမေရိကန်သမ္မတဥပမာကပြောဆိုလိုက်ပါတယ်။နိုင်ငံပေါင်း60ပါတဲ့ညွန်ပေါင်းတပ်ဖွဲ့တွေက ISIS စစ်သွေးကြွတွေကိုတိုက်ခိုက်နေကြတဲ့အကြောင်းနဲ့အီဘိုလာရောဂါကိုကာကွယ်နှိမ်နှင်းရေးမှလည်းတကမ္ဘာလုံးကတိထက်ပိုပြီးတော့လှုပ်ဆောင်သင့်တဲ့အကြောင်းမနေ့ကမဲလန်ပြည်နယ်အန်ဒရူးလီတက်စ်ခန်းမှာနိုင်ငံပေါင်း20ကျော်ကစစ်ဦးစီးချုပ်တွေနဲ့တွေ့ဆုံတဲ့အချိန်သမ္မတဥပမာကတိုက်တွန်းလိုက်တာဖြစ်ပါတယ်။ AP သတင်းကိုဦးတန်းလွင်ထွန်းကဆက်ပြီးတော့ပြောပြပေးပါမယ်ရှင
်။ Iran နဲ့ Syria မှာ ISIL အကြမ်းဖက်အဖွဲ့ကိုနိုင်ငံပေါင်းစုံကညွန်ပေါင်းအဖွဲ့တွေကတိုက်ခိုက်နေတဲ့အကြောင်းအင်အားပြစုစည်းမှုအဖြစ်နိုင်ငံ20ကျော်ကစစ်ဦးစီးချုပ်တွေကို Maryland ပြည်နယ် Andrew Leaders ခန်းမှာသမ္မတဥပမာကတွေ့ဆုံခဲ့တာပါ။လက်ရှိအားဖြင့်ဒီစစ်ဆင်ရေးမှာနိုင်ငံပေါင်း60ပါဝင်နေပြီလို့သူကဆိုပါတယ်။အခုတွေ့ဆုံပွဲမှာရှိနေတဲ့နိုင်ငံပေါင်း20ကျော်ပြင်အီရတ်၊တူရကီနဲ့နီတိုအဖွဲ့ဝင်နိုင်ငံတွေ၊အာရဗ်နိုင်ငံတွေဒါ့အပြင်တခြားကမ္ဘာတစ်လွှာကမိတ်ဆွေနိုင်ငံတွေကပါပါဝင်ကူညီနေကြတဲ့အတွက်ဒီစစ်ဆင်ရေးဟာ ISIL အဖွဲ့ကိုတကမ္ဘာလုံးကဆန့်ကျင်နေကြောင်းပြသနေပါတယ်။ Syria နယ်စပ်မှာတော့အရေးပါတဲ့ Kobani မြို့ကို ISIL စစ်သွေးကြွတွေကသိမ်းပိုက်နိုင်ဖို့အကြီးအကျယ်တိုက်ခိုက်နေကြဆဲဖြစ်ပါတယ်။အဲဒီမှာကတ်ပြည်သူစစ်တွေကအခုခံနေတာကိုညွန်ပေါင်းတပ်ဖွဲ့တွေကလေကြောင်းကနေကူညီပေးနေရပါတယ်။အခုပြဿနာဟာစစ်ရေးအရာပါဝင်တိုက်ခိုက်ပေးရမယ့်စစ်စီရေးတစ်ခုအဖြစ်တင်မကဘူးလို့သမ္မတဥပမာကပြောပါတယ်
။
ဒီစစ်စီရေးမှာကျွန်တော်တို့ရဲ့အင်အားတွေကိုဗပောင်းစုံမှာပြသရပါလိမ့်မယ်။အီရတ်နဲ့ဆီးရီးယားမှာစစ်သွေးကြော်တွေနဲ့တွားပြီးတော့ပူးပေါင်းလိုကြတဲ့သူတွေကိုအမြင်ပြောင်းသွားစေဖို့လဲကျွန်တော်တို့ကကြိုးစားတိုက်တွန်းနိုင်ဖို့လိုပါတယ်။အီရတ်နိုင်ငံမှာဝန်ကြီးချုပ်အဘဒီဆောင်းနေတယ်လို့ပြည်တွင်းနိုင်ငံကြီးမှာအားလုံးကိုပါဝင်လာနိုင်ရေးကြိုးစားဆွဲဆောင်မှုတွေဟာလည်းတကယ့်ကိုတိုးတက်မှုတွေဖြစ်လာစေနိုင်ပါတယ်။ဆီးရီးယားမှာဆိုရင်လည်းအလေလက်ဝါဒီအတိုက်ခံတွေကိုအင်အားဖြည့်ဆည်းပြိုးထောင်ပေးနိုင်ဖို့အရေးကြီးပါတယ် ။အီရတ်နဲ့ဆီးရီးယားက ISIS စစ်သွေးကြွပြဿနာအပြင်လက်တလောအာဖရိကမှာရင်ဆိုင်နေရတဲ့အီဘိုလာရောဂါနဲ့ပတ်သက်လို့လည်းသမ္မတဥပမာကအရေးကြီးပြဿနာတရားအဖြစ်ထည့်သွင်းပြောကြားခဲ့ပါတယ်။ဒီရောဂါကြောင့်အာဖရိကမှာလူပေါင်း 4,500 ကျော်သေဆုံးခဲ့ရပြီဖြစ်ပြီးဒီအခြေအနေအတိုင်းဆက်သွားနေရင်လာမယ့်ဒီဇင်ဘာလလောက်ရောက်ရင်တပတ်ကိုလူ1000ကျော်ကူးစက်ခံရမယ့်အနေအထားရှိနေပြီလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကသတင်းထုတ်ပြန်ထားပါတယ်။အာဖရိကတွေမှာကမ္ဘာဒေသအနှံ့အပြားကိုပါပြန်ပွားကူးစက်လာနိုင်မယ့်အရေးကိုအားလုံးကဒီထက်ပိုပြီးဝိုင်းဝန်းတားဆီးပေးတယ်လို့သမ္မတဥပမာကပြောပါတယ
်။
ဒီကမ္ဘာလုံးကဒီထက်ပိုပြီးတော့လှုပ်ဆောင်ပေးဖို့လိုပါတယ်။လှုပ်ပေးနိုင်စွမ်းရှိရတဲ့လုံခြုံရေးကြတဲ့နိုင်ငံတွေလည်းရှိနေပါသေးတယ်။ဒီယောဂါကိုလက်ရှိဖြစ်နေတဲ့မူရင်းနိုင်ငံတွေမှာတွားပြီးတော့မတားဆီးနိုင်ရင်အာဖရိကပြင်ပကနိုင်ငံတွေကိုအလွယ်တကူရောက်ရှိလာနိုင်ပါတယ်။လေကြောင်းခီးစင်တွေဟာအလန့်မကွာလှပါဘူး။ဒီကမ္ဘာလုံးကိုဒီယောဂါချင်းချောက်လာမယ့်အနေရရှိနေပါပြီ အမေရိကန်ပြည်ထောင်စုကိုလေကြောင်းခီးစဉ်နဲ့ရောက်ရှိလာတဲ့လိုင်ဘီးရီးယားနိုင်ငံသားတဦးဟာတက်ဆက်ပြည်နယ်ဒါလက်စ်မြို့ဆေးရုံကြီးမှာပြီးခဲ့တဲ့အပတ်ကတည်ဆုံသွားခဲ့ပါတယ်။လတ်လောမှာလည်းသူ့ကိုပြုစုကုသပေးခဲ့တဲ့ဆေးရုံဝန်ထမ်းနှစ်ဦးယောဂါကူးစက်ခံရတာမို့အမေရိကန်ပြည်တွင်းမှာစိုးရိမ်ထိတ်လန့်မှုတွေပိုမိုနေပါတယ်ခင်ဗျာ
။ဦးသားလွင်ထွန်းစုစည်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုကတော့ဩစတြေးလျနိုင်ငံဘက်ကသတင်းတပုတ်ကိုဆက်ချင်ပါတယ်။ဩစတြေးလျနိုင်ငံမှာခလုံခွင့်လျှောက်ထားဖို့ရေချောင်းကနေတဆင့်တစ်ပြေးပြေးရောက်လာနေတာကိုရပ်တန့်နိုင်ဖို့ကြိုးစားတဲ့အနေနဲ့တင်းကျပ်တဲ့နေဆက်ကာကွယ်ဆိုင်ရာဥပဒေကိုဩစတြေးလျအစိုးရကပြဋ္ဌာန်းခဲ့တာအခုဆိုရင်တစ်နှစ်တင်းတင်းပြည့်ခဲ့ပါပြီစစ်တပ်ကဦးစီးဆောင်ရွက်တဲ့ Operation Sovereign Borders နေဆက်ဒေသထိန်းချုပ်ရေးစစ်ဆင်ရေးလို့အမည်ပေးထားတဲ့နေဆက်လုံခြုံရေးဥပဒေဟာဩစတြေးလျအစိုးရအနေနဲ့လိုက်နာရမယ်နိုင်ငံတကာဒုက္ခသည်များဆိုင်ရာသဘောတူညီချက်ကိုချိုးဖောက်ရာရောက်တယ်လို့လူခွင့်ရေးလှုပ်ရှားသူတွေကဝေဖန်ပြောဆိုကြပါတယ်။ဒီအကြောင်းစစ်တနီမျိုးကနေဖီးမာစာသတင်းပေးပို့ထားတာကိုကိုစုံဝင်းလိုင်ကတင်ပြပေးပါမယ်ရှင်
။မနစ်ကဩစတြေးလျနိုင်ငံမှာကျင်းပခဲ့တဲ့ရွေးကောက်ပွဲအတွင်း Conservative ညွန်ပေါင်းအဖွဲ့အနိုင်ရပြီးတဲ့နောက်ခလုံးခွင့်လျှောက်ထားဖို့လေစီပြေရောက်လာကြတဲ့သူတွေကိုဟန်တားသွားမယ်လို့ဝန်ကြီးချုပ်ဖြစ်လာမဲ့တိုနီအက်ဘော့ကကတိပေးပြောကြားခဲ့ပူပါတယ်။ Operation Sovereign Borders နေဇာဒေတာထိန်းချုပ်ရေးစစ်စင်ရေးကို2013ခုနှစ်အောက်တိုဘာလမှာစခဲ့တာဖြစ်ပါတယ်။ဩစတြေးလျနိုင်ငံမြောက်ပိုင်းရေချောင်းလိုင်းကနေရောက်လာကြတဲ့သူတွေကိုပြန်မောင်းထုတ်တာဒါမှမဟုတ်လဲတင်းမောနဲ့ပင်လယ်ပြင်နဲ့ပြန်ဆွဲခေါ်သွားတာတွေလှုပ်ဆောင်ဖို့စစ်တပ်ကိုအမိန့်ပေးထားပြီးဖြစ်ပါတယ်။လူမောင်းခိုကူးမှုကိုတိုက်ဖြတ်တာနဲ့ဩစတြေးလျနေဇာဒေတာတွေကိုကာကွယ်မှုလှုပ်ဆောင်တာတွေမှာဒီအစီအစဉ်ကတန်ဖိုးမဖြတ်နိုင်တဲ့စစ်စင်ရေးဖြစ်ကြောင်းအစိုးရကပြောပါတယ်။စစ်တပ်ကလေတင်းမောပေါင်းဒဒါဇင်လောက်ကိုပြန်မောင်းထုတ်နိုင်ခဲ့တယ်လို့လူမှုကြီးကြရေးဝန်ကြီးစကော့မော်ရီဆန်ကပြီးခဲ့တဲ့လအတွင်းပြောကြားခဲ့ပါတယ်။ဩစတြေးလျမှာခလုံးခွင့်လျှောက်ဖို့လာကြသူအလုံးကိုအင်ဒိုနီးရှားနိုင်ငံကိုပြန်ပို့လိုက်နိုင်တယ်လို့သူ့အနေနဲ့အပြည့်အဝယုံကြည်ကြောင်းဝန်ကြီးစကော့မော်ရီဆန်ကပြောပါတယ်။ဩစတြေးလျကိုလာကြသူအများစုဟာအင်ဒိုနီးရှားနိုင်ငံကတဆင့်လာကြတာဖြစ်တဲ့အတွက်အဲ့ဒီကိုပြန်ပို့ခြင်းဖြစ်ပါတယ်။ဩစတြေးလျနိုင်ငံအတွင်းရောက်လာကြသူတွေကိုလည်းဖမ်းဆီးပြီးပစိဖိတ်ပုံတရားအတွင်းကနော်ရုနိုင်ငံနဲ့ပပူဝါနယူးဂီနီနိုင်ငံကမီနက်စ်ဂျွန်မာထိန်းသိမ်းထားတာဖြစ်ပါတယ်။အခုလိုလွင်မှုကြီးကြရေးဥပဒေကိုတင်းကျပ်စွာချမှတ်ထားတာကခလုံးဝင်းလျှောက်ထားသူတွေကိုတစ်ဖက်မှာတားဆီးနိုင်တယ်လို့ခလုံးဝင်းလျှောက်မဲ့သူတွေအတွက်လည်းအခက်ခဲကြမ်းတမ်းတဲ့ပင်လယ်ပြင်ကိုဖြတ်ပြီးအသက်ဆွန့်လာစရာမလိုတော့ဘူးလို့ဩစတြေးလျအာဏာပိုင်တွေကပြောပါတယ်။ဒါပေမဲ့လူခွင့်ရေလှှရှားသူတွေကတော့ဒီဥပဒေဟာလူမဆန်တဲ့ policy ဖြစ်ကြောင်းပြစ်တင်ပြောဆိုကြပြီးပြန်လည်တုံ့တက်ဖို့တောင်းဆိုနေပါတယ်။ဩစတြေးလျနိုင်ငံတဝန်းကျင်းပတဲ့ဒီဥပဒေကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေမှာလူတွေရာနဲ့ချီပါဝင်ကြပါတယ်။Operation Sovereign Borders နေဇာဒေတာထိန်းချုပ်ရေးစစ်စင်ရေးဥပဒေပြဋ္ဌာန်းတဲ့နှစ်ပတ်လည်ပွဲမှာဆန္ဒပြသူတွေအများအပြားပါဝင်တာကိုကြည်ကျင်းအားဖြင့်ဒီ policy အပေါ်ဘလို့သဘောထားရှိတယ်ဆိုတာကိုပြသလိုက်တာပဲဖြစ်တယ်လို့ Melbourne မြို့အခြေစိုက်ဒုက္ခသည်အခွင့်အရေးဆောင်ရွက်တဲ့အဖွဲ့က Chris Breen ကပြောပါတယ်
The last 12 months have been a horror 12 months for asylum seekers for refugee rights.We saw two men killed.
ဒုက္ခသည်ဆန္ဒလာတာကာလဟာခလုံးဝင်းလျှောက်ထားသူတွေဒုက္ခသည်အရေးဆောင်ရွက်သူတွေအတွက်အင်မတန်ကြောက်ရွံ့တုန်လှုပ်စရာဆန္ဒလာပါပဲ။မန်နူးစ်ကျွန်းမှာ6လအတွင်းလူနှစ်ယောက်အသက်ခံရတာကိုကျွန်တော်တွေ့ခဲ့ရပါတယ်။တမီးလူမျိုးခလုံးဝင်းလျှောက်ထားသူ158ယောက်ပင်လယ်ထဲမှာအချင်းချခံထားရတယ်လို့တင်းမော့မှာအထိန်းချုပ်ခံထားရတာကိုလည်းတွေ့ခဲ့ရပါတယ်။ဒါတွေဟာအော်စတြေးလျနိုင်ငံကလိုင်းနာရမဲ့နိုင်ငံတကာဥပဒေတွေကိုအကြီးအကျယ်ချိုးဖောက်နေတာပဲဖြစ်ပါတယ်။
နော်ရုနိုင်ငံမှာထိန်းသိမ်းထားတဲ့ဒုက္ခသည်တွေကိုကမ္ဘောဒီးယားနိုင်ငံကိုပို့ဖို့ပြီးခဲ့တဲ့လအတွင်းဩစတြေးလျကသဘောတူညီချက်လက်မှတ်ထိုးခဲ့ပါတယ်။ဩစတြေးလျနိုင်ငံဟာနိုင်ငံတကာသဘောတူညီချက်အမျိုးမျိုးအရနှစ်စဉ်ရွှေ့ပြောင်းနေထိုင်လို့သူ13,000ကိုတရားဝင်လက်ခံပြီးလာရောက်နေထိုင်ခွင့်ပြုနေတာဖြစ်ပါတယ်။1950ခုနှစ်တည်းကစလို့ထောင်ပေါင်းချီတဲ့ရွှေ့ပြောင်းနေထိုင်သူတွေကိုဩစတြေးလျနိုင်ငံကလက်ခံခဲ့ပြီးဖြစ်ပါတယ်ခင်ဗျာ
။ကိုစော်ဝင်းလိုက်စူးစီးတင်ပြပေးခဲ့တာပါ။ဒီညအတွက်သတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲရှင်။မကြခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရဖို့ရှိပါတယ်။ VOE ရဲ့အင်ကာနေညဒီခါမှာရှင်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုည10:00နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ
်။ VOE မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတောရရှင်များရှင်တောရရှင်တို့ခုနားဆင်နေကြရတာကတော့ VOE မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓဟူးနေ့ညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ25 30နဲ့51တို့ကနေည10နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာပါရှင်။အခုဒုတိယပိုင်းအစီအစဉ်မှာတော့သတင်းဖတ်ဆင်ကဏ္ဍတွေဖြစ်တဲ့မြန်မာမီဒီယာမြင်ကွင်းအားကစားအစီအစဉ်နဲ့မြန်မာအရေးသုံးသပ်ချက်အစီအစဉ်တို့ကိုနားဆင်ကြရပါမယ်ရှင်
။ရှိနေတယ်ကတော့ကရင်လက်နက်ကင်ဟာကျွန်တော်တို့ KNL ဦးဆောင်မှုအောက်မှာရှိတဲ့ KNLEကင်းရမီလာလုံရိုက်တမလို့ရဲ့
ဒါကတော့ကင်းရလက်နက်ကိုင်အဖွဲ့ရဲ့ထိတ်တန်းခေါင်းဆောင်တူဖြစ်တဲ့ဗိုလ်ချုပ်မဲ့အေးစိန်နဲ့ဦးကျော်စံသာဆွေးနွေးထားချက်တွေကိုတော့အပတ်စဉ်မြန်မာအရေးသုံးသပ်ချက်မှာနှာစင်ကြရမှာပါအခုအရင်ဆုံးတော့မြန်မာမီဒီယာမြင်ကွင်းကိုအရင်ဆုံးထုတ်လွှင့်ပေးခြင်းပါတယ်ရှင်ဒီသတင်းပတ်မြန်မာမီဒီယာမြင်ကွင်းမှာတော့ထိုင်းနိုင်ငံကလူသတ်မှုနဲ့အဖမ်းခံနေရတဲ့မြန်မာနိုင်ငံသားနှစ်ယောက်နဲ့ပတ်သက်တဲ့နောက်ဆက်တွဲသတင်းတွေပျောက်ဆုံးတောင်တက်သမားနှစ်ဦးကိုဝေဟင်ရှာဖွေရေးရပ်ဆိုင်းလိုက်ပြီးဆိုတဲ့အကြောင်းကာကွယ်ရေးဦးစီးချုပ်နဲ့မြန်မာစာနယ်ဇင်းသမားတွေတွေ့ဆုံကြတဲ့အကြောင်းတွေကိုတင်ပြထားပါရယ်။မိုင်းခိုင်ဦးရေးသားတင်ပြထားတာကိုဦးဆံမိုးဝေကကူညီတင်ဆက်ထားပါရယ်ရှင
်။ထိုင်းနိုင်ငံတောင်ပိုင်းကလေကျွန်းလူသတ်မှုမှာအဆွတ်ဆွဲခံရတဲ့မြန်မာလူငယ်နှစ်ယောက်ရဲ့ကိစ္စကအခုသတင်းပတ်အထိဆက်ပြီးတော့မြန်မာမီဒီယာတွေပေါ်မှာဖော်ပြနေကြတော့မှာပဲ။ဒီမှုနဲ့ပတ်သက်တဲ့မြန်မာနိုင်ငံသားတွေရဲ့နောက်ဆက်တွဲအခြေအနေတွေနဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတွေရဲ့စိုးရိမ်ပူပန်မှုတွေအပြင်အမှုမှာပါဝင်သူနှစ်ယောက်ရဲ့အကြောင်းတွေကိုပါထိုင်းသတင်းစာတွေမှာဖော်ပြနေတာကိုတွေ့ရပါတယ်။ထိုင်းနဲ့မြန်မာဆိုတာနေမင်းချင်းထိစပ်နေသလိုမြန်မာနိုင်ငံကအစိုးရနဲ့နိုင်ငံရေးသဘောထားကွဲလွဲသူတွေစစ်ဘေးတံကနေထွက်ပြေးနေရသူတွေခိုးလုံရနောက်ပြီးတော့ရွှေ့ပြောင်းအလုပ်သမားတွေအတွက်အလုပ်ကံအခွင့်အလမ်းရှဖွေရနေရလဲဖြစ်နေပါတယ်။အခုဖြစ်ရဖြစ်ပျက်ခဲ့တဲ့ထိုင်းနိုင်ငံတောင်ပိုင်းကလက်ကျွန်းလိုနေရာမျိုးမှာမြန်မာရွှေ့ပြောင်းအလုပ်သမားတွေကအများပြားအလုပ်လုပ်နေကြပါတယ်။ပြည်ရှာလူမျိုးနှစ်ယောက်အသက်ခံခဲ့ရပြီးတဲ့နောက်မြန်မာနိုင်ငံသားတွေအနေနဲ့စိုးရိမ်မှုတွေရှိနေကြပြီးလုပ်ငန်းခွင်နဲ့နေရေးထိုင်ရေးတွေမှာအခက်အခဲတွေကြုံနေရတယ်ဆိုတာနဲ့ဒီကျွန်းပေါ်မှာနေတဲ့မြန်မာတွေနေရက်ကိုပြောင်းကျင်နေကြတယ်ဆိုတဲ့သတင်းတွေလည်းဖော်ပြနေတာကိုတွေ့ရပါတယ်။နောက်ထပ်ပြောပြချင်တာကတော့မြေယာသိမ်းခဲ့တဲ့ဌာနအဖွဲ့အစည်းတွေနဲ့လုပ်ပိုင်ခွင့်ရကုမ္ပဏီတွေလူပုဂ္ဂိုလ်တွေဟာတည်ဆဲဥပဒေနဲ့အညီဆောင်ရွက်မှုအားနည်းတယ်လို့လေယာမြေစုံစမ်းရေးကော်မရှင်ဥက္ကဋ္ဌကပြောဆိုလိုက်တဲ့အကြောင်းပါမြန်မာပြည်အနှံ့မှာပွင့်လင်းလာတာနဲ့အမျှအရင်ခေတ်အဆက်ဆက်ကတိမ့်စီးတဲ့လေယာမြေပြဿနာတွေနောက်ပြီးတော့အခုတခါစစ်တပ်နဲ့စီးပွားရေးသမားတို့ကလေသမားတွေစီကနေတိမ့်စီးထားတဲ့ပြဿနာတွေပါမီဒီယာတွေပေါ်ရောက်လာကြပါတယ်။မြေယာတိမ့်စီးခံရတဲ့တောင်သူလေသမားတွေအနေနဲ့ဥပဒေကိုနားလည်သဘောပေါက်မှုအားနည်းလို့အသိခံခဲ့ရသလိုအရင်ကာလကပြန်မပြောရတာတွေဒီနေ့လိုဒီမိုကရေစီခေတ်ပွင့်လင်းလာတဲ့အချိန်မှာဖွင့်ပြောတောင်းဆိုလာကြတာလည်းဖြစ်ပါတယ်။နိုင်ငံတော်သမ္မတကဓမ္မဥချလေယာမြေတွေကိုပြန်ပြီးတော့လုပ်ပိုင်ခွင့်ပေးမယ်ဆိုပေမဲ့လေသမားတွေအများစုမှာတော့စစ်တပ်သိမ်းထားတဲ့လေယာမြေတွေနဲ့ပတ်သက်ပြီးအခုချိန်ထိပြန်မရဘဲဖြစ်နေတာကိုမြန်မာပြည်အနှံ့အပြားမှာတွေ့နေရပါတယ်။ဒါကြောင့်ကယားပြည်နယ်လိုပြည်နယ်မျိုးတွေမှာလည်းလေသိမ်းမြေသိမ်းခံတောင်သူတွေအနေနဲ့မီဒီယာတွေကိုပဲအားကိုးနေရတယ်ဆိုတာကိုကယားပြည်နယ်ဂန္ဓာရဝတီတိုင်းအက်ဒီတာမတ်ဆိုးဆိုးမြာကအခုလိုပြောပါတယ်။
ခံရတဲ့လူတွေရဲ့အတန်တွေဖက်ကနေဖော်ပြလေးရှိတယ်ပြီးတော့မှဖြည့်ရှင်းဖို့ဘယ်လိုလောက်ဆောင်ကြမလဲဆိုတဲ့ညမှာအစိုးရအတန်တွေဖော်ပြပေးတယ်ဒီပြည်နယ်အစိုးရဆင်မဲ့ပေါ့အဲ့ဒီအတန်တွေဖော်ပြပေးတယ်ပေါ့ဝန်ကြီးကတော့ဖြည့်တယ်ပေါ့နော်ဒါပေမဲ့သူတို့ဖြည့်ကြတဲ့ဟာနဲ့လက်တွေ့မှာတော့ဘာမှလက်တွေ့မကြအောင်ပေါ့နော်အမျိုးတော့ရှိတယ်သူတို့တာဝန်ရဖြည့်ပေးတာတော့ရှိတယ်ပရိုဆိုမှာဆိုရင်အတိတ်ကသူတို့ဒီမီဒီယာတွေအကူရောပေါ့နော်အဲမီဒီယာတွေကနေပြီးတော့ဖော်ပြမှာပဲအဲတခြားသူတို့အယုတ်ကြီးအကူရတဲ့အဖွဲ့စီတွေကနေကုင္ကြီးနိုင်မယ်အမျိုးမျိုးလက်ချက်နဲ့အကူတွေတိုင်းပဲပြည်နယ်အဆင့်လောက်မှာပဲရှိတဲ့အတွက်ကြောင့်အားမရပါဘူ
းအခုတစ်ပတ်မြန်မာသတင်းမီဒီယာတွေပေါ်မှာဖော်ပြနေတဲ့အကြောင်းတွေကိုဆက်ပြီးတော့တင်ပြရမယ်ဆိုရင်တော့ခါကာဘိုရာစီတောင်ထိပ်ကိုတက်ရောက်ခဲ့ကြတဲ့တောင်တက်အစင်းအဖွဲ့ဝင်နှစ်ယောက်ပျောက်ဆုံးခဲ့တာကိုရှာဖွေတဲ့ရဟတ်ယင်ထပ်မံပြီးတော့ပျောက်ဆုံးပြီးတဲ့နောက်ရဲအနေငယ်ကြမှာရဟတ်ယင်ပေါ်မှာပါသွားတဲ့ရှာဖွေရေးအဖွဲ့ကိုပြန်တွေ့ပြီးမြန်မာနိုင်ငံသားရဟတ်ယင်မောင်းသူကတော့တေဆုံးသွားခဲ့တယ်ဆိုတဲ့သတင်းတွေပြည်တွင်းမီဒီယာတွေပေါ်မှာဖော်ပြကြပါတယ်။ဒါ့အပြင်ပထမဆုံးပျောက်ဆုံးနေတဲ့တောင်တက်အဖွဲ့ဝင်နှစ်ဦးကိုဝေဟင်ကနေရှာဖွေနေတဲ့ကိစ္စရပ်ဆိုင်းတော့မယ်ဆိုတဲ့သတင်းတွေလည်းကြားသိနေရပါတယ်။အခုတစ်ပတ်စိတ်ဝင်စားစရာနောက်သတင်းတစ်ခုကတော့ သတင်းကြိုလပ်ပြီးနေမှာနိုင်ငံတော်သမ္မတကအကျဉ်းသား3000ကျော်ကိုလွန်ကြီးချမ်းသာခွင့်ပြုတဲ့သတင်းဖြစ်ပြီးလွတ်လိုက်တဲ့သူတွေထဲမှာတော့နိုင်ငံရေးအကျဉ်းသားလို့သတ်မှတ်ခံရသူတဦးပဲပါဝင်ပြီးအကျဉ်းပြတ်မှုနဲ့အရေးယူခံခဲ့ရတဲ့အရင်စစ်ထောက်လိုင်းရေးဟောင်းတွေအများပြားပါဝင်တာကိုတွေ့ရပါတယ်။2004ခုနှစ်မှာဖမ်းဆီးခံခဲ့ရတဲ့စစ်ထောက်လိုင်းရေးအရာရှိကြီးတွေအနက်က5ဦးထက်မနည်းပါဝင်တယ်လို့ဆိုပါတယ်။မြန်မာသတင်းမီဒီယာနဲ့ပတ်သက်တဲ့နောက်ဆုံးဖြစ်ထွန်းမှုကတော့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကမြန်မာစာနယ်ဇင်းကောင်စီယာယီကိုအောက်တိုဘာလ14ရက်နေ့မှာလက်ခံတွေ့ဆုံတဲ့သတင်းဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးမြန်မာနိုင်ငံစာနယ်ဇင်းကောင်စီအဖွဲ့ဝင်တဦးဖြစ်တဲ့ဦးမြင့်ကျော်ရဲ့အမြင်ကတော့
အခုတွေ့ဆုံမှုကမြန်မာသတင်းမီဒီယာတနည်းအားဖြင့်မြန်မာစာနယ်ဇင်းကောင်စီနဲ့တက်မတော်ကြားမှာပထမဆုံးကြိမ်တရားဝင်တွေ့ဆုံမှုဖြစ်ပါတယ်။ဒီတွေ့ဆုံမှုကနေကြီးမားတဲ့ရလမျိုးတွေထွက်လာခြင်းမှထွက်လာမှာဖြစ်ပေမယ့်ဒါပေမဲ့ပထမဆုံးကြိမ်သတင်းမီဒီယာကိုတက်မတော်ကလက်ခံတွေးဆတဲ့အားကတက်မတော်နဲ့သတင်းမီဒီယာကြားမှာနားလည်မှုတစ်ခုရလာဖို့အတွက်ပထမဆုံးခြေလှမ်းဖြစ်နိုင်ပါတယ
်။ဒီတွေ့ဆုံပွဲမှာလက်နက်ကိုင်အဖွဲ့တွေနဲ့တက်မတော်ရာတိုက်ပွဲတွေဖြစ်တဲ့ကနှစ်ဖက်မျက်တပ်မှုရှိတဲ့သတင်းတွေဖော်ပြနိုင်အောင်တက်မတော်ဘက်ကနေသတင်းအချက်အလက်တွေထုတ်ပြန်ပေးဖို့နောက်ပြီးတက်မတော်ဟာမြန်မာနိုင်ငံအရေးမှာလက်ရှိအတိုင်းဒီမိုကရေစီဘက်ကနေဆက်လက်ရည်တည်သွားမယ်လို့ပြောဆိုတယ်ဆိုတာကိုသိရတဲ့အကြောင်းတင်ပြရင်းညီကုန်းချုပ်လိုက်ရပါတယ
်။ဥဆမ်မိုးဝေကူညီတင်ဆက်ပေးခဲ့တဲ့မြန်မာမီဒီယာမြင်ကွင်းပဲဖြစ်ပါတယ်ရှင်။အခုကတော့သတင်းပတ်ဆင်ခန်းနာဖြစ်တဲ့မြန်မာအရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြရအောင်ပါ။တော်ရရှင်များရှင်အစိုးရနဲ့အပြစ်အခတ်ရက်စဲရေးငင်းချမ်းရေးဆေးဆက်ဆွေးနွေးတဲ့အခါတန်းတူရည်တူပခုံးချင်းရှင်ပြီးဆွေးနွေးနိုင်ဖို့ရည်ရွယ်ချက်နဲ့ကရင်လက်နက်ကိုင်အင်အားစုတွေအားလုံးစုပေါင်းပြီး KAF လို့ခေါ်တဲ့ကော်တူးလေးလက်နက်ကိုင်တပ်ဖွဲ့ကိုဖွဲ့စည်းလိုက်ပါတယ်။ဒီလိုဖွဲ့စည်းလိုက်တဲ့အတွက်ကရင်ပြည်သူတွေပြည်ထောင်စုသားတွေလူလာတောင်းတနေတဲ့ငင်းချမ်းရေးအလားအလာဘလို့ဖြစ်လာနိုင်တယ်လဲဆိုတာ KAF ရဲ့ထိတ်တန့်ခေါင်းဆောင်တဦးဖြစ်တဲ့ဗိုလ်ချုပ်မဲ့အေးစိန်နဲ့ဦးကျော်စံသားဆွေးနွေးသုံးသပ်ထားပါတယ်ရှင်။
ဘိုးချုပ်မဲအစဉ်မြာအခုဘိုးချုပ်တို့ KAF ဖွဲ့စည်းရတဲ့အထက်မှာကရင်လက်နက်ကိုင်အင်အားစုတွေအလုံးပါတယ်လို့ဆိုနိုင်ပါသလားခင်ဗျာ
။အခုလက်ရှိရှိနေတဲ့ကကရင်လက်နက်ကိုင်ဟာကျွန်တော်တို့ KAN ဦးဆောင်မှုအောက်မှာရှိတဲ့ KNLE ကရင်မြူရလူငယ်တမတော်ရဲ့ကျွန်တော်တို့ KNU KNU ဟိုကရင်တော်လေးမစခင်နေမှာဒါကျွန်တော်ဒီcrime defense organization လို့ခေါ်ရတယ်ပြီးတော့လက်နက်ကိုင်တော်လိုက်စတာလက်ဒီ GNU နဲ့ကိုစလာတယ်ပြီးတော့ခုတခါခွဲထွက်တဲ့ဒီ DKD တို့ peace council ATNLA PC ကိုအဲ့ဒီ league ဖွဲ့ပါတယ်အဲ့ကြတဲ့ဟိုအဖွဲ့စည်းလေးမွားလေးတော်တတိယဒီကောင်နဲ့ပပြပုံပါပြီးငင်းခဲအဖွဲ့နေကြတာအခုကဒီအဖွဲ့ဖြည်းလိုက်တဲ့ခါမှာကျတော့ဟုတ်တာလေးဖွဲ့ပုံ
ဟုတ်ကဲ့ကျွန်တော်ရောမေးရမှာ GNU ရဲ့ military wing က KNLA ပေါ့နော်
အ
ဲ့ဒီအဖွဲ့ပါတယ်ဆိုတော့တကယ်တော့ KNU ရဲ့ဥက္ကဋ္ဌကြီးကအခုလက်ရှိမှာဗိုလ်ချုပ်ကြီးမတူစေဖို့ဖြစ်ပါတယ်သူတို့ကသဘောတူပါသလား
သူတို့သဘောတူတာဟုတ်ကဲ့သဘောထားရှိပါတယ်ကျွန်တော် KNU ကွန်ဂရက်မှာဆန်ခိုင်းကျင်းကကွန်ဂရက်မှာကျွန်တော်ခြားမှတ်ထားတာရှိတယ်ကျွန်တော်တို့ဒီလက်လက်ကန်ဒီအားလုံးညာနဲ့စီစီဖို့အဲ့ဒါသူတို့ကတော့ defect ဖြစ်တဲ့ကြီးလည်းနဲ့ကအဖွဲ့ကြီးတွေကအားလုံးပြစီစီဘူးအဲ့ဒါသဘောထားဆုံးဖြတ်ချက်ချထားတာရှိတယ်
အဲ့ဒါဘယ်တော့မှလဲခင်ဗျအဲ့ဒီ25ကြီးမြောက်ကွန်ဂရက်ကဘယ်တော့မှလွတ်ခွာလာခင်ဗျအ
ဲ့2010ခုနှစ်ပေါ့ဒီဇင်ဘာမှာ
ဟုတ်ကဲ့ဆိုတော့အခုဖွဲ့တဲ့ခါကျတော့ပါသလားအဲ့တော့ဗိုလ်ချုပ်ကြီးမတူစေဘူ
းအခုတော့မပါဘူးဒါမှမဟုတ်အခုဆုံးဖြတ်ချက်တောက်ဘူးတောက်ဘူးပြတာတော့ကြီးရဲ့ GNL ဒီကျွန်တော်စီစီချုပ်တို့အဲ့ဒီကော်မတီတွေဖွဲ့လိုက်တာဖွဲ့လိုက်တော့အဲ့ဒီမှာတောက်ဘူးပြလိုက်တဲ့ပုံမှာဒါဒီလက်ရှိအခြေအနေနဲ့အရာကတော့နောက်ဆုံးကတော့ပြောရမယ်ဆိုတော့ဒီဟုတ်သားပေါ့ဘူဂျိုဒီဂျော်နီဦးစီးတယ်လေပြည်တည်းအဖွဲ့ဝင်တဲ့ဒီဦးစီးချုပ်ယူတဲ့ဘူဂျိုကြီးကိုကြာဘောချိုဟဲ့ပါတယ်လေဒီအဖွဲ့တွေပြည်တော်မဟာမှုတွေပါတယ်အဲ့ဒါဆိုသူကြိုးစားပြီးတစ်ဆင်းပြီးတစ်ဆင်းနောက်ဆုံးကြတော့လက်ရှိအခြေအနေအရာကတော့အေးကျွန်တော်တို့ဒီလက်နက်ကိုင်တွေပြန်လဲပုံစည်းဖို့ရင်းလူတို့လည်းဒီရင်ပြပါလက်ရှိတဲ့ပြည်နဲ့အားလုံးလက်ဆန္ဒပြကြတဲ့တောင်းဆိုတဲ့ပြောလာတဲ့အပေါ်မှာနောက်ဆုံးတော့ဒါအခုဒီကြောင်းစီရံပြီဒီငင်းချိုက်ကျူးပန်းနေတဲ့ကလာမှာထိုးကြည့်တဲ့ပြန်ဖြစ်လာတဲ့စိုက်ပွဲတွေပြန်ဖြစ်လာတဲ့အပေါ်မှာနောက်ဆုံးပြန်တော့အဲ့ဒါရ
ပြန်လည်ပြီးပေါင်းကြီးရတာပေါ့ပထမဆုံးကျွန်တော်ကဟုတ်ကဲ့ကျွန်တော်အညီညာရေးကိစ္စကိုမမေ့ခင်မှာအဲ KNU နဲ့ KNU ထိပ်ပိုင်းခေါင်းဆောင်မှုနဲ့ဘိုင်းနဲ့ပတ်သက်ပြီးတော့နည်းနည်းဆက်ပြီးတော့မေ့ခင်ပါတယ်အဲ့တော့ဗိုလ်ချုပ်ကြီးဂျွန်နီတို့ပါတယ်ဒါပေမဲ့ဗိုလ်ချုပ်ကြီးမဒူဆေဘူတော့မပါဘူးပေါ့ဆိုတော့သူတို့နဲ့ပဲ KNU
ခေါင်းဆောင်ပိုင်းထဲမှာသဘောထားကွဲလွဲတာကတော့
မဟုတ်ဟိုကြဘူးကျွန်တော်တို့အတူကိုယ်ကဆုံးဖြတ်ထားတဲ့မူပေါ်မှာကျွန်တော်တို့ဟိုကြရက်တီပြီးတော့ကျွန်တော်လုတ်သွားတာဖြစ်တယ်ဒါမဲ့တချို့ကတော့ပြောရမယ်ဆိုတော့မူပေါ်မှာဆုံးဖြတ်ချက်ပေါ်မရက်တီပြီးတော့မလုတ်သွားတာတွေလည်းရှိတာပေါ့အဲ့လိုဖြစ်တာဟုတ်ကဲ့နောက်ဆက်မေးချင်တာကညီညာရင်းနဲ့ပတ်သက်လို့ဖြစ်ပါတယ်အခု KNU ဟာမြန်မာနိုင်ငံမှာတိုင်းသားလက်နက်ကိုင်အင်အားစုတွေထဲမှာရှေ့အကြဆုံးအင်အားအကောင်းဆုံးနှစ်ပေါင်းများစွာတော်လှန်လာပြီးတော့ဒါ ကျန်ကျန်ခံနေခဲ့တဲ့အဖွဲ့အစည်းပါဒါပေမဲ့အခုနောက်ပိုင်းမှာကင်းယူနေညီညာရေးဟာအင်မတန်အလားအလာကောင်းတယ်ဆိုပြီးတော့တွေးရပါတယ်ဗိုလ်ချုပ်ကြီးမဒူဆေဘူးဆောင်တဲ့အဖွဲ့နဲ့တော်တော်ကိုရင်းနှီးနှီးအလားအလာကောင်းတဲ့အခါတွေးရပါတယ်ဒီအချိန်မှာဗိုလ်ချုပ်မဲအေးစင်ကပြောတယ်ညီညာရေးလုပ်ရတာရန်သူတွေလို့တော့သုံးတယ်အဲ့ဒီနဲ့လုပ်နေညီညာရေးကလည်းပဲသိအားရစရာမကောင်းဘူးဆိုတော့ညီညာရ
အခုကကျွန်တော်တို့ဒီအကောင်းဆောင်တယ်အားလုံးကျွန်တော်ငြိမ်းချမ်းရလူချင်းတယ်ဒါငြိမ်းချမ်းရကိုဒီစစ်ကြီးခတ်တဲ့ချစ်ဖို့ဆက်ကိုဆက်လက်သွားဖို့လဲကြိုးပမ်းခဲ့တယ်ဒါမဲ့သုံးနှစ်ကျော်ကာလမှာစစ်ခါကြဆရာစစ်မှာတဲ့စစ်ခါစနစ်ကြကြမရသေးဘဲနဲ့ဆွေးနွေးဆွေးနွေးနဲ့ဒီလိုဆွေးနွေးချက်တွေဒီလိုရတယ်ကြီးလိုက်ရတဲ့ဒီရတဲ့ပုံမှာတော့အစိုးရရဲ့တတမှုတွေရောဒီဥစားတဲ့အပေါ်ကြီးရတဲ့အကုန်လုံးဥစားဒီထားလိုက်တဲ့သဘောရှိတယ်။အဲ့ဒီထားပြီးတဲ့ကာလမှာဝဲဒီဆွေးနွေးတဲ့ကာလမှာတခါဒီဆောက်တာကိုတိုက်တာကိုဒီခေတ်ကြီးတို့နဲ့တိုက်ပွဲတွေဖြစ်လာတယ်။အဲ့ဒီလှုပ်ရဒီအားလုံးကြာချုပ်ကြည့်လိုက်တဲ့အခါတော့ပြောရမစလို့ယုံကြည်မှုတည်ဆောက်မှုနည်းနည်းဖြစ်ပါလာတယ်။ကျွန်တော်တို့ကတကယ်စိတ်မှတငြိမ်းချမ်းလူချင်းတယ်။အဲ့ဒါကျွန်တော်တို့ဒီ app တွေလည်းအားလုံးငြိမ်းချမ်းလူချင်းတယ်။အဲဒါမှတစ်ခုရှိတာကတော့အပေါ်ကြီးကနေပြီးတော့သဘောထားကအိတ်ပုံမမှန်ဘူးလို့ကျွန်တော်တို့အဲ့လိုမြင်တယ်။ဘာဖြစ်လဲဆိုရင်တမရောကကွေးဦးစီးကျုပ်ရဲ့မူ6ယောက်ကိုခြံရတယ်။မထောက်ရှိပွဲကြီးပုံပဲဆက်ပြီးတော့ကျဆမ်းတယ်။ဒီစေဥပဒေခြံရတာဆက်လို့အဲ့ဒါကတော်တော်လေးစိတ်မှတဲ့ငြိမ်းချမ်းရေးကိုတကယ်ရည်ရှိတည်တဲ့ငြိမ်းချမ်းတည်ဆောက်မှုတခါ။ဒါလုံးဝစဉ်းစားလို့မရဘူးသဘောရှိတယ်
။ဟုတ်ကဲ့ကျွန်တော်ဆက်မေးပြရစေခင်ဗျာ။ငင်းညာကြီးဟာအခုအခြေအနေမကောင်းဘူးအလားအလာမကောင်းဘူးဆိုတော့လက်နက်ကင်တော်လိုင်းရနှစ်ပေါင်း60ကျော်တိုက်လာခဲ့ပြီ။ဒီမှန်ချက်မအောင်မြင်ခဲ့ဘူးလို့ကျွန်တော်တို့ပြောရမှာပဲ။နှစ်ဖက်လုံးကလည်းစေကြကြည်ကြတာသိပ်များလာပြီ။ဆိုတော့ဒီအချိန်မှာအခုလုံနေငင်းညာကြီးကိုအားမရလို့လက်နက်ကင်အင်အားကိုပြန်လဲပြီးတော့စူးစီးတဲ့ဖွဲ့စည်းရေးဆိုတော့ငင်းညာကြီးနဲ့ပူပြီးအလှမ်းဝေးသွားတယ်။ဒီအခုစူးစိလိုက်တဲ့လက်နက်ကင်အင်အားစုတွေနဲ့ဆက်လက်ပြီးကြီးတက်လို့ရောအောင်မြင်မှုရလာနိုင်မယ်လို့ထင်ပါလားပန်းနိုင်လူကျင်တဲ့အီမန်ချက်ပန်းနိုင်ရောက်မယ်ထင်ပါလား
အခုကျွန်တော်တို့စီရေးကိုဦးစားပေးပြီးတော့စီရေးတက်ခဲ့မဟုတ်ဘူးနိုင်ငံကြီးစက်ကနနိုင်ငံကြီးနဲ့ပြည်ရှင်မှုကျွန်တော်တို့ကွန်ဖရင့်မှာဆုံးဖြတ်တာလည်းရှိတယ်ကျွန်တော်တို့ဒီတိုင်းပဲတိုင်ဆွဲတယ်ကျွန်တော်တို့ဒီတိုင်းပဲယုံကြည်တယ်ဒါကြောင့်မို့ကျွန်တော်တို့ဒီနိုင်ငံကြီးဆွေးနွေးတက်ကြလာမှာသဘောထားယူဖို့ဘောထားမှန်ဘူးပြီးတော့ဒန်းကူကြီးသူရှိဘူးတော့ဒါလည်းလိုရဲ့ပြီးတော့နောက်တစ်ခုကကျွန်တော်ငင်းချရေးကိုကျွန်တော်နိုင်ငံရုပ်တွားဖိလိနိုင်ဖို့ကျွန်တော်တတ်ဒီစီစီလုံးလုံးနဲ့ကျွန်တော်တို့ရှိတဲ့အင်အားတွေညီညွတ်ညွတ်နဲ့ဆိုလိုတာတော့ဒီတကယ်စစ်မှတ်တဲ့ဖြစ်ကြတဲ့အဖြစ်ခါကြတဲ့လုပ်တဲ့နေရာမှာကောက်ကောက်ကောင်းတယ်ဆိုတော့လည်းနှစ်ဖက်လက်ညာမစီးစီးကနေတတ်တယ်ကျွန်တော်ထုတ်ထိန်နိုင်အောင်ပုံစံအဲ့ဒါပုံကြကြနဲ့သွားပြီးတော့ဒီဆန္ဒရှိတယ်ကျွန်တော်စီရင်းနေနိုင်မယ်ဆိုတော့ကျွန်တော်တို့မယုံကြည်ဘူးကျွန်တော်လည်းလက်မခံဘူးကျွန်တော်တစ်လျှောက်လုံးကတော်လိုင်းနေပေါ60ကျော်ကစီရင်းနေတော့မရဘူးနိုင်ငံရင်းနှီးနဲ့ပဲကျွန်တော်ဖြစ်ရှိမယ်ဒါမှနိုင်ငံရေးဖြစ်ရှိတဲ့နေရာမှာအဆလုလက်နဲ့မဲ့မဲ့အဆလုဒီဥပဒေပေါင်းပြီးဝင်ခိုင်းပြီးတော့လက်နဲ့စုခိုင်းတာမျိုးမပြောဘဲနဲ့မထောက်ရှိဖွဲ့စည်းပုံကိုအခြေခံကိုပြပြီးတော့ဟုတ်ကဲ့ညချိတ်တီထောက်မှုဘယ်လိုမှစဉ်းစားလို့မရဘူး
။ဆိုတော့ဗိုလ်ချုပ်တို့ပြောတဲ့သဘောကိုကျွန်တော်နားလည်တော့ပြန်ပြောရမယ်ဆိုရင်အခုစင်အားတွေကိုပြန်လဲစူးစီးခြင်းဟာနိုင်ငံရေးအဖြစ်ဆွေးနွေးတဲ့နေရာမှာအလေးတင်ဖို့အတွက်ပေါ့ဟုတ်တယ
်။ဆိုလိုတာတော့ဒီစင်အားတွေပြစူးစီးတဲ့နေရာမှာနိုင်ငံရေး
ตัวไหนบ่กูสุดาดาดาลุยดูอคุณสิบ่เจนเราบ่จ๋าบ่นอกคันนี่แหละสิบ่นี่ยูสิบ่เอ้าจ๋าเนาะจินจาไปแล้วตบอทาไปไอ้ไตลุกเฮาแก่ดูดูอ่ะแหละเตลุเกต้องสุดาดิไตเนาะจ๋าเนาะเซมิจินาตะคูอ่ะตะชู่วีบันธุริยะเปาะจ๋าเลยอะกูเดนักกายอินอาสุริสุบิ๊ดอเคเอฟเฟรสเรฮ่าๆไอ้แท้มา ကောင်းဆောင်တချို့ကိုနာမည်နဲ့ကိုဖော်ပြရဲသူတို့ကစီးပွားရေးအကျိုးအတွက်လုပ်နေကြတာအဲ့ဒါကြောင့်ပြပြခါတွေဖြစ်ရတယ်အဲ့ဒီလူတွေမကျင်တတ်တဲ့လူကစူးစီးပြီးတော့ဖွင့်နေရဲဆိုရဲစွစွဲကြလဲရှိပါတယ်အဲ့ဒါဘယ်လိုပြန်ဖြစ်ခြင်းမှာလဲအဲဒါကတော့ပြောမစိုးကကျွန်တော်အခုတန်းကစားပြောတဲ့ဒီတည်နေလဲမှန်တယ်အပိုင်းလဲမှန်ပါတယ်ဒါမှကျွန်တော်တတ်စုစည်းတာကငင်းချရောပြောက်ကျွန်တော်တို့လောက်တ
ကျွန်တော်ရှိတဲ့လက်နက်ကိုင်းအားလုံးစီးလုံးကို15ကျင်းကကျင်းကိုကွန်ဂရက်ရဲ့စမတဲ့မူကိုနိုင်ငံရေးကြံစည်နိုင်ငံနဲ့ဆီရှင်းဖို့ကျွန်တော်အင်အားတွေကြာပြီးတော့ဆောက်ဖို့အဲ့ဒါပဲဒီခုနကြားတဲ့ဟာကတော့တချို့အပိုင်းမှန်တယ်လဲမှန်တယ်ဆိုတာတော့ကျွန်တော်တို့ရေမှန်းထားတဲ့ကျွန်တော်တို့ဆိုင်နိုင်ကျင်းကိုချထားတဲ့ကွန်ဂရက်ရဲ့သုံးချက်ချက်သဘောထားကိုတချို့ကလည်းနည်းနည်းလေးကျော်သွားတာတို့ဒီစီရတာတို့လည်းတချို့ကရှိရဖြစ်နေတာဖြစ်တယ်
ဟုတ်ကဲ
့အဲ့ဒါတက်ရှိတယ
်နောက်တစ်ခုမေးချင်တာကအခုညဉ့်ညံရေးဖြစ်စဉ်မှာအောင်မြင်ရခြင်းဟာအကျိုးကသုံးသပ်ကြတယ်ဒီအခုလောလောဆယ်မှာလုံနေညဉ့်ညံရေးဖြစ်စဉ်အောင်မြင်သွားရင်လက်ရှိသမရဦးသိန်းစိန်တို့အုပ်စုက2015ရွေးကောက်ပွဲအတွက်နိုင်ငံရေးအဖြစ်အလေးသာသွားမယ်အဲ့ဒါကြောင့်အဲ့ဒီရွေးကောက်ပွဲမတိုင်ခင်ဒီလူတွေကအမှတ်မပေးခြင်းဘူးဒါကြောင့်တရားကိုမလိုလားတဲ့လူတချို့ကဒီညဉ့်ညံရေးဖြစ်စဉ်ကိုပြက်အောင်ဖျက်နေတယ်ဆိုပြီးတော့ဝေဖန်မှုတွေရှိပါတယ်တကယ်လို့အဲ့ဒီစကားသာမှန်ခဲ့ရင်ဗိုလ်ချုပ်တို့အခုဖွဲ့စည်းလိုက်တဲ့ KAF ဟာညဉ့်ညံရေးမလိုလားသူတွေရဲ့ကြော်ကွင်းတဲ့ကိုညွတ်ကွင်းတဲ့ကိုဝင်နေတယ်လို့သုံးသပ်ရင်ရောသုံးသပ်ရမှာဖြစ်ဘူး
အဲ့ဒါမဖြစ်အဲ့ဒါမဖြစ်ဘူးဘာဖြစ်လဲဆိုရင်သူတို့ကသူတို့အလူလျောက်သူတို့ကသူတို့ဒီဦးသိစိန်အစိုးရကလည်းပြောရမယ်ဆိုတော့ဒီသူ2045မှာပြသွားမှာသူတို့ကသူတို့ပဲသူတို့ပြည်စီပြီးသားပါ2045မှာဦးသိစိန်အစိုးရကဆက်ပြီးတော့မရနိုင်ဘူးလို့ကျွန်တော်တို့အဲ့လိုသိထားတယ်သူအတွင်းအခြေအနေမှာလည်းအဲ့လိုကျွန်တော်သိထားတယ
်ဟုတ်ကဲ့အဲ့တော့နောက်ဆုံးတစ်ခုကအခု KF ဖွဲ့စည်းတဲ့ဗိုလ်ချုပ်တို့ကိုညဉ့်ညံရေးကိစ္စနဲ့ပတ်သက်ပြီးတော့သဘောထားတင်ပါသူလို့သတ်မှတ်မယ်ဆိုရင်ဗိုလ်ချုပ်တို့လက်ခံပါလားခင်ဗျာ
ကျွန်တော်တို့ကတော့သဘောထားတင်ပါသူကျွန်တော်တို့မူပုံကရက်စီပြီးတော့ကျွန်တော်တို့အဲကျွန်တော်ပြည်သူမျိုးသားလို့လူကြီးတဲ့ဆန္ဒဒီမှန်ချက်ပန်းတိုင်ကိုကျွန်တော်ဒန်းတွင်နဲ့ကူပန်ပြထားကိုလက်ဒီဒီမိုဂျီနဲ့ဆက်ကြရဲကိုကျွန်တော်တို့သွားဖို့အဲ့ဒါကျွန်တော်တို့ဒီလမ်းတိုင်းကိုကျွန်တော်တို့ဥတည်ပြီးတော့တော့ဘာသာသွားကျွန်တော်မန္တရားကိုရက်ကြည့်တယ်လို့ကတော့ပထမပိုင်းကတော့အားဒီလူတွေမမဟုတ်မကောင်းဘူးဒါပြောစမြဲတယ်လေဒါလည်းကျွန်တော်တို့ဖြတ်သန်းမှုဘဝကဒီလိုဖြစ်တယ်ဟုတ်ရင်63ခုနဲ့အဲနေရအနာသိ63ခုနဲ့မှာအကုန်ဆောင်တက်တာမင်းရဲ့အုပ်ထဲမန်ပါစာကွဲတဲ့ခါရက်ကြည့်တယ်လို့ကတော့ဟာမားတယ်ဘာရင်နောက်ဆုံးကြတော့လာဖြစ်တယ်လေအဲအဲ့ဒီခင်ဗျာလေးဒါကျွန်တော်တို့ကမန္တရားကိုရက်ကြည့်ပြီးတော့သွားကြတယ်ဒီလိုပဲအဲ့လိုပဲသိစီခြင်းပဲ
ဥချောစံသာစီစဉ်တဲ့မြမရေးသုံးသက်ချက်ပါရှင်တဆက်ထဲမှာပဲစနေနေ့ညထရက်လေးလိုက်အစီအစဉ်မှာရောဥချောစံသာဘာဒီများဆွေးနွေးဖို့အစီအစဉ်ထားပါတယ်လေ
သရရှင်ပြအခုတလောမြမနိုင်ငံမှာအစိုးရတပ်ဖွဲ့တွေနဲ့တိုင်းရင်းသားအင်အားစုတွေအကြတင်းမာမှုတွေတိုက်ပွဲထပ်ဖြစ်တဲ့သတင်းတွေကြားနေရသလိုပိုင်းသားအင်အားစုတချို့ကလည်းစစ်အင်အားစုစည်းမှုတွေပုံမထွက်လာကြပါတယ်။ဆိုရင်ပြည်သူတွေမျှော်လင့်တောင်းတနေတဲ့တနိုင်ငံလုံးအပြစ်ခတ်ရစဲရေးတို့ညဉ့်ညံရေးတို့ဆိုတာဘယ်အခြေအနေရောက်နေပါသလဲ။ညဉ့်ညံရေးအလားအလာရှေ့တွန်းနိုင်အောင်ဘာတွေဆောင်ရွက်သင့်ပါသလဲဆိုတာအခုလာမယ့်ညတိုက်လေလံအစည်းအဝေးမှာဆွေးနွေးကြအောင်ပါသောရရှိမြတ်ခင်ဗျာ။ပါဝင်ဆွေးနွေးလိုတဲ့သောရရှိနေကျွန်တော်စီကိုကြိုတင်ဆက်သွင်းနိုင်ကြပါရစေ။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323855554fax number 2023255992ဖြစ်ပါတယ်။ email လိပ်စာကတော့ burmese@vnews.com ဖြစ်ပါတယ်။တိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတူစင်ရေးသားပြောကြပြီး MP3 အသံဖိုင်နယ်လေးပြို့နိုင်ရပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးကြဖို့ဖိတ်ကြပါရစေ
။စနေနေ့ည9:00တိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ကျမတို့ရဲ့သောရရှင်နဲ့အားလုံးကိုထပ်မံပြီးတော့ဖိတ်ခေါ်ပါရစေရှင်။အခုကတော့သတင်းပတ်စင်ကဏ္ဍတစ်ခုဖြစ်တဲ့အားကစားအစီအစဉ်ကိုထုတ်လွှင့်ပေးရမယ့်အလှည့်ပါ။ကိုရန်နိုင်စီစဉ်တင်ဆက်တာဖြစ်ပါတယ်။
မင်္ဂလာပါဗျာ AFC United Championship လို့ခေါ်တဲ့အာရှဘောလုံးအဖွဲ့ချုပ်ရဲ့အသက်16နှစ်အောက်ဘောလုံးပွဲတွေကိုမြန်မာနိုင်ငံမှာအောက်တိုဘာလ9ရက်နေ့ကစတင်လိုက်ပါပြီအရှင်မြန်မာအသင်းနဲ့တူအသင်း16အသင်းဟာအုပ်စု4စုခွဲပြီးတော့ရန်ကုန်မြို့သူဝနလူငယ်အားကစားလေးကျင်ရေးကွင်းနဲ့နေပြည်တော်ဝနသိတိကွင်းတွေမှာနှစ်နေရာခွဲပြီးတော့ကစားနေကြတာဖြစ်ပါတယ်ဒါဟာမြန်မာနိုင်ငံအတွက်တော့အာရှလူငယ်ဘောလုံးပွဲကိုပထမဆုံးအကြိမ်အရှင်အဖြစ်လက်ခံကျင်းပတာဖြစ်ုံနဲ့မဟုတ်ပဲအာရှအဆင့်အားကစားပြိုင်ပွဲကိုလည်းပထမဆုံးအကြိမ်အေရှင်အဖြစ်နဲ့လက်ခံကျင်းပခွင့်ရတာဖြစ်ပါတယ်။ဆိုတော့အခုလိုအာရှအဆင့်ဘောလုံးပွဲကိုပထမဆုံးအကြိမ်အေရှင်အဖြစ်ကျင်းပခွင့်ရတာနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံဘောလုံးအဖွဲ့ချုပ်ကတာဝန်ရှိသူတို့ဖြစ်တဲ့ဦးစိုးမိုးကျော်ကိုဆက်သွယ်မေးမြန်းထားပါတယ်။AFC United Championship ကိုဒါမြန်မာနိုင်ငံမှာပထမဆုံးအကြိမ်ကျင်းပတယ်။အများသောအားဖြင့်တော့ကျွန်တော်တို့ရှေ့တောင်အာရှပွဲတွေအရင်တော့ကျင်းပခဲ့ဘူးတယ်။ဒါကတော့အာရှပြိုင်ပွဲကိုကျင်းပခွင့်ရဆိုဒီလိုအရှင်အဖြစ်လက်ခံကျင်းပခွင့်ရဖို့အကိုတို့ဘယ်လိုကြိုးပမ်းခဲ့ရလဲ။နောက်ပြီးတော့ဒီကျင်းပခွင့်ရတဲ့အပေါ်မှာအကိုတို့စိတ်ထဲမှာရောဘယ်လိုဖြစ်မိလဲ။အ
ဲကျင်းပခွင့်ရတော့မှန်ပါတယ်ဒီ16ဆင်းလောက်ပါတယ်ဒီအာရှစင်ပြိုင်ပွဲကဒါမြန်မာနိုင်ငံမှာဘုံသမိုင်းမှာတော့ပထမဆုံးပဲ။ဆိုတော့ကျင်းပခွင့်ရဖို့ကျွန်တော်တို့ကကိုယ်နဲ့ပြောရင်ကျွန်တော်တို့တင်းရဟိုခြေစပွဲတိုင်းရအောင်တာမဟုတ်ဘူးအင်ရှင်လို့တိုင်းရအောင်တာဆိုတော့ကိုယ်လူငယ်တင်းကိုလည်းဒီပြိုင်ပွဲမှာကစားစေချင်တာရင်နောက်ပြီးတော့ကိုကြီးကဖြည့်တက်တယ်လည်းအားချပြိုင်ပွဲကြီးချစ်စေချင်တာရင်နောက်ကျွန်တော်တို့နိုင်ငံ image လည်းတက်စေချင်တာရောအားကြောင့်ကျွန်တော်တို့ကြိုးစားခဲ့တာပြီးခဲ့တဲ့နှစ်လောက်တည်းကကျွန်တော်တို့ကအင်ရှင်ပြစ်လျှောက်ခဲ့တာပေါ့နော်ကျောင်းနဲ့ရှင်လျှောက်တဲ့နိုင်ငံကြီး၆နိုင်ငံလောက်ရှိတယ်ဒါပေမဲ့ကျွန်တော်တို့ဥက္ကာက AFC မှာလည်းဟိုလူငယ်ပြိုင်ပွဲကျင်းပရေးကော်မတီဥက္ကာလည်းဖြစ်တယ်နောက်ပြီးတော့ကျွန်တော်တို့ဒီမှာလဲစီကိန်းပြီးတော့စီကိန်းကိုကျွန်တော်တို့နိုင်ငံနဲ့ကျင်းပနိုင်တယ်။နောက် infrastructure လဲဘောလုံးကွင်းတွေလည်းရှိတယ်။နောက်မြန်မာနိုင်ငံကဘောလုံးနဲ့ပတ်သက်တဲ့ potential လည်းမြင့်နေဆိုတော့သူတို့ AFC ကလူတွေဒီနားဒီနောက်လာဆက်ပြီးတော့နောက်ဆုံးမှာသူတို့မြန်မာနိုင်ငံကိုအင်ရှင်ပြစ်လက်ခံကျင်းပမယ်ပြေးလိုက်တာပေါ့။အဲတော့ကျင်းပမယ်ရတဲ့အတွက်ကျွန်တော်တို့နိုင်ငံအတွက်တိကျချက်ကတော့ image တက်တာပေါ့နော်။ကျွန်တော်တို့ဘောလုံးတက်လဲ image တက်တယ်။ဆိုတော့နိုင်ငံတက်လဲလူပြိုင်ပွဲလူကျင်းပနိုင်ခွင့်ရတယ်ဆိုတာဒါဘာဖြစ်လို့ကွန်ပျူတာကောင်းတယ်ပေါ့နော်။ကျွန်တော်လူရွေးအတွက်လဲတကယ်ထိပ်ပြီးပြန်ပြတ်ဝဲဒီမှာကြည့်ရအောင်အဲ့ဒါဒါအားလုံးအတွက်ဝန်တာပီပီဖြစ်က
ြအားလုံးအတွက်လည်းဝန်တာစရာဖြစ်လို့မြန်မာနိုင်ငံဘောလုံးအဖွဲ့ချုပ်အတွက်လည်းဒါအောင်မြင်မှုတစ်ခုလို့ပြောရမှာပေါ့
ဟုတ်တယ်ဟုတ်တယ်ကျွန်တော်တို့ဒါ image တစ်ခုလည်းဘောလုံးအတွက်လည်း image တစ်ခုထက်တာပေါ့နော
်ဒီမြန်မာနဲ့အတူဝင်ရွေးခဲ့တာဘယ်နိုင်ငံတွေလဲကို
အာရှနိုင်ငံနာမည်တော့မပေါ်ပြတော့အာရှနိုင်ငံ၃နိုင်ငံပါတယ်ကျွန်တော်တို့အရှိတောင်အရှာ၃နိုင်ငံပါတယ်၆နိုင်ငံပါအ
ဲ့တော့အခုအချိန်ထိပေါ့အခုအချိန်ထိကိုတို့ပြိုင်ပွဲကျင်းပနေတယ်ဟိုအကုန်လုံးပေါ့နော်အစစအရာရာဒီလုံနေတဲ့အပေါ်မှာရောကိုတို့မြန်မာနိုင်ငံဘောလုံးအဖွဲ့ချုပ်အနေနဲ့ဘယ်လောက်ထိအားရချေနှက်မှုရှိလဲ
ပြိုင်ပွဲလောက်တာတော့၃နိုင်ငံပေါ့ကျွန်တော်တို့ယူရလို့လို့မရဘူးအစိုးရနိုင်ငံတော်အစိုးရလည်းပါလဲဟိုမှာလုံချွေးနဲ့ဆိုင်တဲ့တာဝန်ရှိသူတွေပါလဲအတခြားကျွန်တော်တို့ဝိုင်းလုပ်တဲ့လူတွေပါလဲဆိုတော့သူတို့ရဲ့ပူးပေါင်းဆောင်ရွက်ကတော့တော်တော်ကောင်းတယ်ကောင်းတယ်ဆိုတော့ကျွန်တော်တို့သူတို့လုံချွေးရေးကိုဒီအချိန်မှချပြီးတော့ဒီ chapter စနစ်ကြလုပ်ခဲ့တဲ့အတွက်ကျွန်တော်အခုချိန်ဒီဘာပြဿနာမှမရှိဘူး။နောက်ပြန်ပွဲအသေးနေစားရလည်းပြန်ကြည့်ရင်ထိုင်းကိုအဆုံးမပြတဲ့ပြဿနာပြန်နိုင်လိုက်တဲ့အတွက်ချိန်ရ smooth ဖြစ်နေတယ
်။ထိုင်းကိုအခုလိုနိုင်လိုက်တဲ့အပေါ်မှာရော
ထိုင်းကတော့ထိုင်းကတော့ကျွန်တော်တို့အားလုံးပြည့်တဲ့အတိုင်းနိုင်နေကြတာပေါ့နော်။မြန်မာလည်းထိုင်းနေရဘောလုံးနဲ့ချင်လို့ချင်ကျွန်တော်တို့ဒီလူငယ်ဒီတိုင်မှာကျွန်တော်တို့နိုင်လာတာပေါ့။လူကြီးတိုင်မှာကျတော့ထိုင်းကနောက်ပိုင်းမှာကျွန်တော်တို့နိုင်ကားတော့နိုင်ငံတော်လာစီးတက်လနိုင်တယ်။နောက်ပြီးခဲ့တဲ့ကျွန်တော်တို့အာဆီယံချန်ပီယံရှစ်ဗီယက်နမ်ကစားတော့လေကျွန်တော်တို့ကတတိယလူပဲမှာဆိုင်းကိုရှုံးတာတော့အဲ့ဒီအချိန်လေးကြောင့်ပိုးနိုင်ငံတော်ကလေးလည်းကြိုးစားကြတော့သုံးခုပြနိုင်ရောအားလုံးဒီကတစားနိုင်နိုင်ရောအကုန်ပျော်ကြတော့နောက်တော့လည်းရန်ပျော်ကြကောင်းတော့ဟုတ
်ဒီလိုမျိုးအာရှပြိုင်ပွဲကိုမြန်မာနိုင်ငံမှာဒါပထမဆုံးအချိန်ကျင်းပတာဆိုတော့ဒီပြိုင်ပွဲအတွက်အရင်ဆိုင်ခဲ့ရတဲ့စိန်ခေါ်မှုတွေဖြတ်သန်းခဲ့ရတဲ့အခက်အခဲတွေကဘာတွေရှိလဲ
ဒီကတော့ကျွန်တော်တို့ဒီမှာစိတ်ရှည်ရပါတော့စိတ်ရှည်ရတာ ASC ကစီးစက်တာလေပုံပြီးစီးစက်လုံးနေလို့ပြောလို့ရမယ်ခဏနဲ့လာဖြစ်တယ်ကျွန်တော်တို့ရှိကိုနားတင်တော့လာဖြစ်တယ်ဒါကချင်းနဲ့ထုတ်လိုက်ကြည့်တယ်ကျွန်တော်တို့အနေနဲ့ဘလောက်ပဲပြင်နေတာသူတို့ကပြင်နေတယ်ဆိုတာမရှိဘူးအဲ့တော့နောက်ဆုံးဒီနားတင်တော့သူတို့ကဘာလို့လဲနည်းနည်းလူတွေဒါလေးပြင်ပေါ်နည်းနည်းလူတွေဒါလေးပေါ့အဲ့ဒါအချက်ကတော်တော်လေးကိုကျွန်တော်တို့ကဂရုစိုက်လုပ်ပေးရတယ်ပေါ့နော်အဲနောက်တစ်ခုတော့ငွေကြေးပေါ့ငွေကြေးကကျွန်တော်တို့ဒီတန်ပွဲလက်ခံကျင်းပတဲ့အတွက်ကျွန်တော်တို့ကနေစိတ်စားစိတ်သွားစိတ်လာစိတ်ဒီနေ့အားလုံးကိုတာဝန်ယူရတယ်ဆိုအဲ့ဒီအားလုံးပေါင်းလိုက်တယ်မဲတမတူကပေါင်းလိုက်ကျွန်တော်တို့ကစစ်တပ်ကမှ၈တန်းနီးပါးလောက်ကုန်တယ်ဒေါ်လာ၈တန်းမှ၈တန်းလောက်အဲ AFC ကဒီတိုင်မဲတမတူပြန်ရတာကဒေါ်လာ၈သိန်းပါးလောက်ရဖို့ရှိတယ်အဲ့ဒါလည်းအပြည့်စုံမရသေးဘူးပြောချင်တာကဒေါ်လာ၁တန်းနီးပါးလောက်က
အလုံးစုံကစိုက်ထုတ်ပြီးလုပ်ရတာပေါ့ဒီငွေရတာနည်းလားဆိုတော့တော်တော်မနည်းပါဘူးအဲ့တော့အဲ့ဒါတော့တကယ်အချိန်ကုန်မှုနဲ့အခက်အခဲပဲပေါ့နော်ဖြစ်အောင်လုပ်မယ်ဟိုလုပ်ဖို့လဲစူးစမ်းပြီးပြီအင်ဂျင်လည်းဖြစ်အောင်လုပ်မယ်အင်ဂျင်လည်းဖြစ်နေပြီဆိုတော့စက်ကုန်လည်းမတက်နိုင်ဘူးလုပ်ရမှာပေါ့နော်အဲ့ဒီအခက်အခဲတော့ရှိတာပေါ့
အဲ1.8သန်းပေါ့ကုန်မယ် AFC ရမှာတော့8သိန်းခွဲရမယ်တသန်းလောက်စိုက်ပြီးလုပ်ရတယ်ဆိုတော့ဒီပတ်စံကိုဘယ်ကနေရလဲ
ပြောရရင်တော့ကျွန်တော်တို့ဘလုံးဝဲမှာရှိတဲ့ပတ်စံကတော့တခြားကတော့ဥစော်ပဲလူမှာပေါ့နော်ကျွန်တော်ဥက္ကဋ္ဌပဲဒီ contribution လုပ်ပါအောင်တုံးစံပဲပေါ့အဲ့ဆိုတော့ဟိုကျွန်တော်တို့ဒီမှာလည်းပတ်စံအများကြီးမှမရှိတာဘလုံးဝဲကျုံမှာလည်းအဲ့ပုံစံနဲ့ပဲတော့ရမှာပေါ့
ဒီမှာနိုင်ငံဘလုံးဖွဲ့ချုပ်တာဝန်ရှိသူတူဖြစ်တဲ့ဦးစိုးမိုးကျော်ဖြစ်ပါတယ်မနက်ငယ်ကအာရှလူငယ်ဘောလုံးပြိုင်ပွဲကိုအရှင်ဖြစ်ပထမဆုံးအကြိမ်လက်ခံကျင်းပတာဆိုပေမဲ့မြန်မာလူငယ်အသင်းကတော့ဒီပြိုင်ပွဲကိုစတင်ကျင်းပကြတဲ့ကဝင်ပြိုင်ခဲ့တာဖြစ်ပါတယ်အောင်မြင်မှုအစင်လာပိုင်းမှာတော့မြန်မာလူငယ်ဘောလုံးအသင်းဟာဒီပြိုင်ပွဲမှာအအောင်မြင်ဆုံးအသင်းနေတဲ့ကတသင်းလို့ဆိုရမှာပါဒီပြိုင်ပွဲမှာတောင်ကိုရီးယားကအလုံးပေါင်း12ကြိမ်နဲ့အများဆုံးဘူဆွဲထားတာဖြစ်ပြီးတော့တောင်ကိုရီးယားပြီးတဲ့နောက်ဒုတိယအများဆုံးဘူဆွဲထားတာကတော့ကျွန်တော်တို့မြန်မာနိုင်ငံကပါစုစုပေါင်း9ကြိမ်ဘူဆွဲထားတာပါမြန်မာသင်းဟာ1961ကနေ1982ခုနှစ်အတွင်းမှာ1961 63 64 66 68 69နဲ့1980မှာပူးတွဲချန်ပီယံ5ကြိမ်အပါဝင်ချန်ပီယံ9ကြိမ်ဖြစ်ခဲ့ပြီးတော့1965မှာဒုတိယကြိမ်နဲ့1969နဲ့1981တွေမှာတတိယ2ကြိမ်ရရှိခဲ့တယ်ဆိုတာပြောကြရင်လည်းပဲအခုတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါခင်ဗျာ
ကိုရနိုင်စီစဉ်တင်ဆက်တဲ့အပတ်စဉ်အားကစားအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်။ VOA ရဲ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်ထုတ်လွှင့်ချက်တွေမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်။အခုထုတ်လွှင့်ပေးနေတဲ့တနင်္လာအစီအစဉ်ကိုလည်းအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10:00ကနေ11:00အထိလိုင်းဒိုမီတာ2532တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဒီရဲ့ဗုဒ္ဓဟူးညပိုင်းအစီအစဉ်နဲ့အဆုံးမသတ်သေးခင်ချက်နေသေးတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုကုညာဝင်းအောင်ကကြီးညာပေးပါမယ်ရှင
်။လာမယ့်ဒီဇင်ဘာလကျရင်အီဘိုလာရောဂါကူးစက်ခံရသူဟာတစ်ပတ်တစ်ပတ်ကို9000ကနေ1000အထိရှိလာနိုင်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတိပေးပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့လအတွင်းရောဂါနောက်ထပ်ဖြစ်ပွားမှုဟာတစ်ပတ်မှာ1000လောက်ရှိတယ်လို့ WHO လက်တော့ညွှန်ချုပ်ဒေါက်တာ Bruce Aylwards ကမနေ့ကသတင်းတောက်တွေကိုပြောပါတယ်။အမေရိကန်ပြည်ထောင်စုတက်ဆက်စ်ပြည်နယ်ဒါလတ်စ်မြို့မှာတော့အီဘိုလာရောဂါနဲ့သေဆုံးသွားခဲ့တဲ့သောမတ်စ်အီရန်ဒန်ကင်ကိုကူးသပေးခဲ့တဲ့ကျန်းမာရေးဝန်ထမ်းတဦးနောက်ထပ်တဦးဟာရောဂါကူးစက်ခံနေရပါတယ်။ IS Islamic စစ်သွေးကြော်တွေနဲ့တိုက်ခိုက်နေတဲ့အီရတ်လုံခြုံရေးတပ်ဖွဲ့တွေကိုအကြံဉာဏ်နဲ့အကူအညီပေးဖို့ရောက်ရှိနေတဲ့ဩစတြေးလျတပ်ဖွဲ့ဝင်တွေကိုအီရတ်အစိုးရကဥပဒေကြောင်းအရလိုအပ်တဲ့ကာကွယ်မှုတွေမပေးသေးဘူးလို့ဩစတြေးလျဝန်ကြီးချုပ်ထွန်နီအက်ဘော့ကပြောကြားပါတယ်။ဩစတြေးလျအထူးတပ်ဖွဲ့ဝင်200လောက်ဟာအီရတ်တဲကိုမဝင်နိုင်သေးပဲဖြစ်နေတာကြောင့်မကြာခင်သဘောတူညီချက်ရလိမ့်မယ်လို့ပြောလင်းကြောင်းသူကဆိုပါတယ်။ဟောင်ကောင်မှာလက်နက်မပါတဲ့ဆန္ဒပြသူတူကိုလက်ထိတ်ခတ်ထားပြီးရဲတွေကရိုက်နှက်နေတဲ့ဗီဒီယိုထွက်ပေါ်လာပြီးနောက်လူအခွင့်အရေးအဖွဲ့တွေကပြစ်တင်ရှုတ်ချနေပါတယ်။အစိုးရယုံနာအဓိကကြတဲ့လမ်းမကြီးတစ်ခုမှာပိတ်ဆို့ထားတဲ့ဆန္ဒပြသူတွေကိုဗုဒ္ဓဦးနေမှာရဲတွေကရှင်းလင်းဖို့ကြိုးစားရင်းအဲ့ဒီဖြစ်ရပေါ်လာခဲ့တာပါ။ဒီဖြစ်ရမှာပါဝင်တဲ့လုံခြုံရေးတွေကိုအခြားတာဝန်ဖြောင်းချွေ့ခြားထားလိုက်ပြီလို့ပြောကြပြီးစုံစမ်းစစ်ဆေးနေတယ်လို့ဟောင်ကောင်လုံခြုံရေးအကြီးအကဲကပြောပါရခင်ဗျာတောင်မြောက်ကိုရီးယားနှစ်နိုင်ငံကြား၃နှစ်ကျော်အတွင်းပထမဆုံးအကြိမ်ဖြစ်ဒီကနေ့လုတ်တဲ့စစ်ဘက်ဆိုင်ရာဆွေးနွေးပွဲမှာဖြစ်ထွန်းမှုတိုးတက်မှုမရရှိခဲ့ဘူးလို့ကိုရီးယားဘက်ကပြောပါရတယ
်။တရင်ချင်းချုပ်ကိုကိုညာဝင်းအောင်ကြီးညာပေးခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးအင်ဂျင်နီယာကတော့ Basco Bolaris ဖြစ်ပါတယ် View American အတမနဲ့ခင်းမြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48 50တို့ကနေဖမ်းယူနိုင်နိုင်ကြပါတယ်ရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.